Welcome to the Voice of America in Burmese.
မင်္ဂလာနေနေခင်ပါရှင် VOA American တန်ရဲ့2022ခုနှစ်ဒီဇင်ဘာလ10ရက်ဗုဒ္ဓဘုနေ့နေနေခင် VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံထဲမှာဖြည့်ဆွတ်တင်ဆက်နေပါတယ် Line Meter 3249ရုပ်ပြည် Line Meter 190 kHz 1905ရုပ်ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်
မင်္ဂလာမနက်ခင်းမှာသောရရှင်များရှင်ကျမတင်ကီထိုက်ပါကိုစုံမိုးကျော်နဲ့အတူသတင်းတွေပြောပြပါမယ်။အမေရိကန်နဲ့ရုရှားခေါင်းဆောင်တွေအင်ကာနစ်ကထိပ်သီးတွေ့ဆုံပြီးယူကရိန်းရဲ့ဆက်တင်းမာမှုအရေးကိုအဓိကဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံမှာတော့အင်ကာနစ်ကဆင်အနာသိမ့်မှုအပေါ်လမ်းပေါ်ထွက်ဆန္ဒပြပွဲတွေရှိခဲ့သလိုလက်နက်ချေကွဲပြောင်းနေတဲ့တံပုံးတီးဆန္ဒပြကတွေလည်းညပိုင်းမှာပြန်လည်ထွက်ပေါ်လာပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်။
ကောင်းပါပြီကချင်ပြည်နယ်မြစ်ကြီးနာပြည်နယ်တရားရုံးရဲ့ဒီရှေ့မှာတပတ်အတွင်းပေါက်ကွဲမှုနှစ်ကြိမ်ဖြစ်ခဲ့တဲ့အခြေအနေကိုတင်ပြတဲ့အခါမှာတော့
ကချင်ပြည်နယ်တရားမြို့တော်ဆိုပြီးတော့ဆိုင်းလို့ရှိရတယ်ကွန်ကရစ်နဲ့လုပ်ထားတာပေါ့လေအဲအောက်မှာသူကဟိုပန်းချံပုံစံပေါ့ဗျာပန်းလေးတွေနည်းနည်းစိုက်တယ်ပေါ့ဗျာဆိုတော့အဲအကန့်နေပွဲတာဗျာအချိန်ခိုက်ပုံလို့ပွဲရမှာပေါ့လေနော်
ဒါကတော့မြစ်ကြီးနားမြို့ကန်တူ VOA ကိုပြောသားတာပါနောက်ပိုင်းမှာအပြည့်စုံကြားဖို့ရှိပါတယ်တခါစလင်းကြီးဒုံတော်ကြီးရွာသားကိုဦးကြည်တိမှန်ပြီးတော့မိရှုတက်ခံရကြောင်းဒေသခံတွေကပြောဆိုခဲ့တဲ့အကြောင်းနဲ့ဒီမဲဆောက်မြို့ရောက်မြန်မာကလေးတွေကိုဗစ်ကာကွယ်ဆေးစတင်ထိုးနှံပေးတဲ့အခြေအနေစတာတွေကိုလည်းတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာတော့အင်္ဂါညဆွေးနွေးကအမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာစတာတွေကိုထုတ်လင်းပါပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုစောမူကျော်တို့ကတင်ဆက်ပါပါရှင
်ယူကရိန်းနဲ့ဆက်အနီးမှာရုရှားအစိုးရကတပ်ဖွဲ့ရင်အားတိုးမြှင့်နေတဲ့အပေါ်အမေရိကန်နဲ့ဥရောပမဟာမိတ်တွေကအကြီးအကျယ်စိုးရိမ်နေကြောင်းနဲ့ယူကရိန်းအနေနဲ့ရုရှားအနေနဲ့ယူကရိန်းကိုကျူးကျော်မယ်ဆိုရင်တော့ပြင်းထန်တဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုနဲ့တုံ့ပြန်မယ်အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကရုရှားသမ္မတဗလာဒီမီယာပူတင်ကိုပြောဆိုခဲ့ကြောင်းအမေရိကန်သမ္မတအင်ဗျူရောကထုတ်ပြန်ပါတယ်။အမေရိကန်နဲ့ရုရှားခေါင်းဆောင်နှစ်ဦးအွန်လိုင်းကနေထိပ်သီးတွေ့ဆုံဆွေးနွေးပွဲကနှစ်နာရီကြာမြင့်ခဲ့ပြီးအဓိကကတော့ယူကရိန်းကိစ္စကိုဆွေးနွေးခဲ့ကြတာလို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်ကပြောပါတယ်။
The call covered a range of issues, but the main topic was Ukraine.
အထောက်အကူမျိုးစုံဆွေးနွေးခဲ့ပေမဲ့အဓိကကတော့ Ukraine ကိစ္စဖြစ်ကြောင်း Ukraine ရဲ့အချုပ်အခြာအာဏာပိုင်မှုနဲ့နယ်မြေတည်တံ့ခိုင်မြဲရေးကိုအမေရိကန်ကအားပေးထောက်ခံကြောင်းသမ္မတဘိုင်ဒန်ကရုရှားသမ္မတပူတင်ကိုပြောကြားခဲ့တယ်လို့အမျိုးသားလုံခြုံရေးအကြံပေးဆူလီဗန်ကသတင်းတောက်တွေကိုပြောဆိုခဲ့တာပါတင်မာမှုတွေရှော့ချပြီးတန်တမာရေးအရာပြန်လည်ဆောင်ရွက်ဖို့လဲသမ္မတဘိုင်ဒန်ကတောင်းဆိုခဲ့ကြောင်းခေါင်းဆောင်နှစ်ဦးဆွေးနွေးပွဲအပြီးအင်ဗျူရောရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ယူကရိန်းအပေါ်ကျူးကျော်ခဲ့ရင်ရုရှားအပေါ်မှာဘယ်လိုစီးပွားရေးဒဏ်ခတ်ပိတ်ဆို့မှုချမှတ်မလဲဆိုတာကိုတော့သမ္မတဘိုင်ဒန်ဘက်ကရှင်းရှင်းလင်းလင်းပြောဆိုခဲ့သလားဆိုတာကိုတော့ထုတ်ပြန်ချက်မှာဖော်ပြမထားပါဘူး။ရုရှားသမ္မတပူတင်ဘက်ကဘယ်လိုတုံ့ပြန်တယ်လဲဆိုတာကိုလည်းအင်ဗျူရောဘက်ကမပြောပေမဲ့ဆွေးနွေးမှုတွေကိုနောက်ဆက်တွဲဆောင်ရွက်ဖို့နှစ်ဖက်အဖွဲ့တွေကိုတာဝန်ပေးထားကြောင်းနဲ့အမေရိကန်ကလည်းမဟာမိတ်တွေနဲ့အနီးကပ်ညှိနှိုင်းဆောင်ရွက်မှာဖြစ်ကြောင်းပြောပါတယ်။ရုရှားသမ္မတရဲ့လက်ထောက်တစ်ဦးဖြစ်တဲ့ယူရီဥရှာခော့ဖ်ကလည်းယူကရိန်းရဲ့အမေရိကန်နဲ့ရုရှားသမ္မတတွေဆက်လက်ဆွေးနွေးဖို့သဘောတူခဲ့ကြောင်းဆွေးနွေးမှုအပြီးအင်ကာနစ်မှာပဲပြောဆိုထားပါတယ်ရှင
်။ Sorry သတင်းစာဆရာဂျမေခါရှူဂျီကိုတပ်ဖြတ်မှုမှာပါဝင်ပတ်သက်သူအဖြစ်မသိငါသူတယောက်ကိုပြင်သစ်နိုင်ငံပါရီမြို့ကရှာလ်ဒီဂူလေဆိပ်မှာဖမ်းဆီးလိုက်ပါတယ်။ဖန်စီခံရသူဟာ sorry တော်ဝင်အဆောင်တက်ကတပ်ဖွဲ့ဝင်ဟောင်းတစ်ခုဖြစ်တဲ့ Clet L Oldby ဆိုသူဖြစ်ကြောင်းရဲတပ်ဖွဲ့နဲ့နှိစက်တဲ့အတိုင်းဝိုင်းကပြောဆိုပါရယ်ဖန်စီခံရသူဟာပြင်သစ်ရဲတပ်ဖွဲ့ကအလို့ရှိနေသူတူဖြစ်ပြီး2019ခုနှစ်မှာတူရကီတရားရုံးတစ်ခုကဖမ်းဝရမ်းနဲ့အလို့ရှိနေသူလည်းဖြစ်တယ်လို့ပြောပါရယ်ပါရီမျိုးတော်မှာရှိတဲ့ sorry တန်ယုံကတော့ဒီဖန်စီခံရသူဟာခါရှူဂျီအသက်ခံမှုနဲ့ပတ်သက်လို့ပတ်သက်မှုရှိတဲ့အကြောင်းနဲ့အများဆုံးပြန်လွတ်ပေးဖို့ကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။အမေရိကန်မှာတိမ်းရှောင်နေထိုင်နေတဲ့သတင်းစာဆရာခါရှူဂျီဟာ2018ခုနှစ်အောက်တိုဘာလတုန်းကတူရကီနိုင်ငံအစ္စတန်ဘူမြို့မှာရှိတဲ့ဆော်ဒီစစ်ကောင်စီဝင်ရုံးမှာစစ်ကောင်စီဝင်ရုံးမှာ အတက်ခံခဲ့ရတာဖြစ်ပြီးနောက်ပိုင်းခန္ဓာကိုယ်ကိုတစားစီဖြတ်တောက်ဖြောက်ပြက်ခံခဲ့ရပါတယ်ပြည်သက်အာဏာပိုင်နှင့်ဖမ်းဆီးလိုက်တဲ့မတင်ကားသူကိုဗြိတိသျှဆွေရကလည်းကာရှူစီတပ်ဖြတ်မှုမှာပါဝင်တဲ့15ဦးတည်းကတယောက်အဖြစ်ပိတ်ဆို့တံခါးရေးယူထားသူလည်းဖြစ်ပါတယ်အမေရိကန်ထောက်လှမ်းရေးကမလာတွေကထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာတော့
ဆော်မန်ကခွင့်ပြုခဲ့တဲ့အကြောင်းဖော်ပြထားပါတယ်ဆော်ရီဆိုရကတော့ဒီအစီရင်ခံစာကိုပယ်ချပြီးတပ်ဖြတ်မှုမှာအရှေ့မင်းသားပတ်သက်မှုမရှိကြောင်းညှင်းဆိုထားပါတယ်ဆိုရွာလာတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ဖိနှိပ်ချုပ်ချယ်တဲ့လောက်ရက်တင်တဲ့ဆက်နွယ်မှုနဲ့အီရန်စီးရီးယားနဲ့ယူဂန်ဒါနိုင်ငံတို့ကလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတရားစင်ကြိုကိုအင်ကာနစ်မှာပဲအမေရိ ဆွဆွဲခံရတဲ့လီဒတ်အကြီးတန်းအရာရှိနှစ်ဦးနောက်ဆီးရီးယားလုံခြုံရေးနဲ့ထောက်လှမ်းရေးဆိုင်ရာအကြီးတန်းအရာရှိသုံးဦးတို့ကိုအမေရိကန်ကရေးယူတန်းခတ်ကြောင်းကြေညာချက်မှာဖော်ပြပါတယ်။ယူကန်ဒါရဲ့စစ်ထောက်လှမ်းရေးအခြေအကျဘိုးချုပ်အဘယ်ကာဒီဟိုဂိုလည်းသူ့ကြီးကြပ်မှုအောက်မှာလူခွင့်ရေးချိုးဖောက်မှုတွေဖြစ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်ကရေးယူတန်းခတ်ပါတယ ဒီကာကတော့ယူကရိန်းကိစ္စဖြစ်ကြောင်းအမျိုးဆုံးဆွေးနွေးခဲ့ပေမဲ့လည်းအဓိကကတော့ယူကရိန်းကိစ္စဖြစ်ကြောင်းအမျိုးဆုံးဆွေးနွေးခဲ့ပေမဲ့လည်းအဓိကကတော့ယူကရိန်းကိစ္စဖြစ်ကြောင်းအမျိုးဆုံးဆွေးနွေးခဲ့ပေမဲ့လည်းအဓိကကတော့ယူကရိန်းကိစ္စဖြစ်ကြောင်းအမျိုးဆုံးဆွေးနွေးခဲ့ပေမဲ့လည်းအဓိကကတော့ယူကရိန်းကိစ္စဖြစ်ကြောင်းအမျိုးဆုံးဆွေးနွေးခဲ့ပေမဲ့လည်းအဓိကကတော
အကြံပြင်းအဖြစ်တော့အမေရိကန်တွင်အနေနဲ့တန်းခတ်ခံရသူတွေနဲ့ဆက်ဆံဆောင်ရွက်မှုကိုပါတမ်းမြစ်ထားတာဖြစ်ပါလိမ့်ရှင်။အာဖဂန်နစ္စတန်အာဖဂန်နစ္စတန်နိုင်ငံကလူ၂၄သန်းကျော်အတွက်ရေးပေါ်စာနာမှုအကူအညီတွေထည့်ဝင်ကြဖို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကအင်္ဂါနေ့မှာတိုက်တွန်းလိုက်ပါတယ်။နိုင်ငံတကာနိုင်ငံအတွက်အများဆုံးအဖြစ်တောက်ခံလိုက်တာဖြစ်ပြီးအမျိုးသမီးနဲ့ကလေးတွေတဝဲလောက်ပါဝင်တဲ့အကူအညီလူသူ လူကုန်ကူးသူတွေရဲ့အကူအညီတွေနဲ့ဝင်ရောက်နေတဲ့အကြောင်းပြီးခဲ့တဲ့၃လအတွင်းမှာတင်လူ၃သိန်းကျော်လောက်ရှိနိုင်တယ်လို့နော်ဝေဒုက္ခသည်ကောင်စီကတော့ပြောဆိုထားပါတယ်ခင်ဗျာ။
VOA American နဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့ 6:00နာရီကနေ 9:00နာရီထိပိုင်းထိုမီတာ32 kHz 936 9383 ပိုင်းထိုမီတာ 49 kHz 6153 ပထမနာရီဝက်မှာလိုင်းလက်မီတာ 190 kHz 1505 ရူကနေပြထုတ်လွှင့်ပေးနေပါတယ်ရှင်။
VOA မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓဦးနေ့မနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်။ မြန်မာနိုင်ငံမှာဆက်အနာသိမ်းမှုကိုစန့်ကျင်တဲ့လမ်းပေါ်ထွက်ဆန္ဒပြပွဲတွေနဲ့ညချိန်တန်ဖုံးတီးဆန္ဒပြပွဲတွေအင်ကာနိကာဒေတာတချို့မှာပေါ်ပေါက်ခဲ့ပါတယ်။မန္တလေးမြို့ကလမ်းပေါ်ထွက်ဆန္ဒပြသူတွေကတော့ဖမ်းထားတဲ့ခေါင်းဆောင်တွေပြန်လှုပ်ပေးရေးဒီမိုကရေစီရရှိရေးတောင်းဆိုခဲ့ကြပါတယ်။မန္တလေးဖားကန်အပြင် စကိုင်းတိုင်းအတွင်းကဆလင်းကြီးရင်းမပင်နဲ့တစ်စဲတို့မှလည်းလမ်းပေါ်ထွက်ဆန္ဒပြပွဲတချို့ရှိခဲ့ပါတယ်။ရန်ကုန်တိုင်းကြီးမြင့်တိုင်းမြို့နယ်မှာလမ်းပေါ်ထွက်ဆန္ဒပြပွဲကိုတနင်္ဂနွေနေ့မနေ့ကစစ်ကောင်စီကအကြမ်းဖက်ဖြိုခွဲခဲ့မှုနောက်တနင်္လာနေ့မှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်တမရဦးဝင်းမြင့်တို့ကိုထောင်ဒဏ်တည်တည်ချမှတ်ခဲ့မှုတွေနောက်
ကျွန်တော်တို့ရဲ့ဒီနေ့ကစားလို့တင်ငင်စားပြုနေပြီဖြစ်တဲ့ဘာစရာမြို့မှာတိုက်ခိုက်မှုခံရတာဒီနေ့မှာဒါဟာပထမဆုံးအချိန်ဖြစ်ပါတယ်။ရှီယာမွတ်စလင်အများစုနေထိုင်တဲ့ဘာစရာမြို့ရဲ့ဆေးရုံကြီးအနီးမှာ Pakwe Pisi, Tatsin Tare, Motor Sanga, Dzinga, and Pakwekera Pitalu, Kana Utra Bogare, the Renigo, Chicken Bido, Sipet Tawan, Shidu, Diga, Chinja, Jetopian Tabare, Pere Puesiga, Maduro, Lecher Pier, Tadalo, Topio, Ram, Shidibahu, Basram, Yo, Ocho, Yim Mugado, Daha, IS, a champion, a poet, Lecher Pitalu, the Rendao de Gupiosuare, Basra di Dari, and Pienta, and Pakweta Kamua, Natasakunekuneka, Nazon de Jane, Pikabi, Eddie Donga, IS Apoega, Tulu, Lecher Pidelu, Topo, Piosu, Kevare.
Tafrika Nangama, Coronavirus, Muguete, Omicron, Kusamu de Miala, Nijing Mabe, Omicron Ha, the Cham Muguete Lau, Yoga, Pintan Jima, Pintan Lake Melu, Lila, Dushi Jet, the Diaka, Popia Lake Bari, Tafrika Nanga, Pretoria Ga, Shang District Sayon, Steve Biko Academy Sayon Twiga, Siawendiga, Bigate, Drimba Dream, COVID 19 Sayon, Takea to Luna Lizen, Yaku Lila Gaja, New York Times Dringa Popiavari, Direka Luna Nasako Uga, Poma Dashunan Jabi, Oxygen Piade, Luna Saton Ute Male, Leuha, Virus Jam Hope, Techa, a Jamcha, Oxygen Pikayaraku, Twishi Kebari, Nuimba Saligani, Nuimba Nasako Yaja, Sayon Takeade, Guru. Coronavirus Kusek Kanyadu Dia Chaucha Umale, Seyoma Piama, Piamya, Neyejo Nigeyabi, Tisomukale, Kune Yaga no Aumada Shide Lu, Taoprika Ye Jama Yi Dawin Shiduru Gapio Varishi.
Japan Lodo Guzilete Alone Du and Jiko Upa when it Japan Gonzon is Tokyo Yoroma Shide. Yasukuni Turegon Bimango Toyo Garawa Pugare about Tango Ryan at Yonang and Uga Kangwa Lai Chabare, Winji Jo Fumi O Yet, Anaya Conservative Party Ga, Duwinji, Kuyane, let out the Aba Wen Tanga, Yi Party, Toro Miamaga, Puwende, Toto Madi, Inganiga, Tuya Gambi Mango, Toya, Garwa, Pugera Pipare, Tudia Gabas, Dwin Si Yazimu, Chulun, Dupitama, Kayare, Japan Gonzon, Salea, Aba Wen, Say Dwin De Zondu, Nadangwa Laude, Madia Gube Mangoro, Say Gala, Japan Nanga, Yan Lude, Loya Lu, Tiansi, the Lutango Riane, Dil Nanga, Luga, Mian Japare.
မတ်သိမ့်ဤထိုင်တဲ့ကိုစောမှုကျော်တို့ကဗုဒ္ဓဘုရားနေနဲ့ခင်တဲ့ရင်စီစဉ်ကိုတင်ဆက်ခဲ့တာပါမကြာခင်မှာတော့မြစ်ကြီးနားပြည်နယ်တရားရုံးလွှတ်တော်ရုံးရှိတပတ်အတွင်းပောက်ကွဲမှုနှစ်ကြိမ်ဖြစ်ခဲ့တဲ့အခြေအနေကိုတင်ပြမှာပါရှင်အခုတော့ဒီစလင်းကြီးဒုံတော်ကျေးရွာသားတွေတချို့ ကြည့်တိမှန်ပြီးတော့မီးရှို့တက်ခံရတဲ့အခြေအနေကိုကြည့်ကြရအောင်ပါစကိုင်းတိုင်းစလင်းကြီးမြို့နယ်ဘက်မှာမိနစ်မိနစ်ပိုင်းကစစ်ကောင်စီကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ဝင်ရောက်လို့ဒုံတော်ကျေးရွာသားကိုဦးကြည့်တိမှန်ပြီးအဲ့ဒီနောက်မီးရှို့တက်ဖြတ်ခံခဲ့ရတယ်လို့မိသားစုဝင်တဲ့ဒေသခံကဗီအိုအေကိုပြောပါတယ်စစ်ကောင်စီတပ်တွေကျေးရွာတွေကိုဝင်ရောက်ပစ်ခတ်တာကြောင့်လေကျေးရွ
ပြောပြမှာပါရှင
်ဒီကျမ9မိနစ်ပိုင်းမှာစကိုင်းတိုင်းရင်းမပင်ခရိုင်ဆလင်ကြီးမြို့နယ်ဒုံတော်ရွာဖက်ကိုစစ်ကောင်စီတပ်ကစစ်ကြောင်းထိုးပြီးတော့လက်နက်ကြီးလက်နက်ငယ်နဲ့ပစ်ခတ်ဝင်လာတာကြောင့်ရွာသား9ဦးကြီးထိမှန်မိရှို့တပ်ဖြတ်ခံရတယ်လို့တေဆုံးသူမိသားစုဝင်တဲ့ဒေသခံတွေက VOA ကိုပြောပါတယ်တေဆုံးသူ9ဦးထက်ကအသက်22နှစ်အရွယ်ကိုကျော်တက်လည်းပါဝင်ပါတယ်တေဆုံးသူကိုကျော်တဲ့မိခင်ဖြစ်သူကဖြစ်စဉ်ကိုအခုလိုပြောပါတယ
်အခုကသူတို့လိုက်အတင်းမဲ့ဘိုးဘောင်လုံးတွေလိုက်ပြပြချင်းပြေးကြတော့တဲ့အဲ့ရန်ကလေးတွေပါလာတော့မကြည့်မိတာဘလို့ကြောင်းရောမသိဘူးဒီပြုံးနိုင်တဲ့ဝင်လာတဲ့ပြည့်ကြတော့တခါလေတလဟောလိုက်ပြီးတော့ကျမတို့လည်းထွက်ပြေးနေလဲသူ့ကိုပြဲမကြည့်နိုင်ခဲ့တာပြစ်တက်ပြီးမှတခါလေမီးပုံချိုးပြစ်ထားခဲ့တာသူ့ပြီးတော့လေ
မီရှုတပ်ဖြတ်ခံခဲ့ရသူတွေဟာဒေသခံကကိုရေး PDF တပ်ဖွဲ့ဝင်တွေမဟုတ်ပဲတာမန်လက်လုတ်လက်စားသူတွေလို့တိတ်ဆုံးသူကိုကျော်တက်ရဲ့မိခင်ဖြစ်သူနဲ့ဒေသခံက VOA ကိုပြောပါတယ်တိတ်ဆုံးသူကိုကျော်တက်ရဲ့အမဖြစ်သူကလည်းဒီမီရှုတပ်ဖြတ်ခံရသူကိုဦးစလုံးဟာညီကိုတဝန်ွယ်ရေးလို့ပြောပါတယ
်အကုန်လုံးဆိုရင်9ယောက်လား10ယောက်လားမဟုတ်ဘူး9ယောက်အကုန်လုံးဟာအကုန်လုံးညီကိုတဝန်ွယ်တွေကြီးပဲအိမ်ကအငယ်ဆုံးကောင်လေးအညီမောင်အငယ်ဆုံးကောင်လေးတယောက်ပါသွားတာ
သူတို့ဟာဒုံတော်ရွာအပြင်ဘက်ကစပါခင်ကွန်းချံကွင်းထဲမှာဆွေမျိုးလိုက်စုပြီးတော့နေထိုင်ကြသူတွေဖြစ်ပါတယ်စစ်တပ်ကဝင်ရောက်ပစ်ခတ်တဲ့အခြေအနေနဲ့ပတ်သက်လို့ကိုရင်ကြုံတွေ့သူတို့ကအခုလိုပြောပါတယ
်သူရွာအိမ်မှာတရားကိုဖြတ်ကျော်လာပြီးတော့ချင်းမြန်တက်ပြောရမှာပေါ့ချင်းမြန်တက်ဒီနဲ့ဆင်းလာပြီးတော့ဒီမှာလက်နက်ကြီးလက်နက်ငယ်တွေနဲ့အကုန်ပြီးတော့ကျွန်တော်တို့လည်းပြေးရတာဆိုတော့ကျွန်တော်တို့လည်းကိုယ့်တက်ကိုအလွတ်ရုံးပြေးရဆိုတော့ပြီးတော့ပြန်မကြည့်ရဘူးပြီးရတော့ကျတော့ကိုယောက်ကပြောရမှာဆိုတော့ပြန်နေတာဗျပြန်နေပြီးတော့ကျတော့သူတို့ဝိုင်းဆန်လာရတော့ဝိုင်းဆန်လာရပြီးတော့သူတို့မှဒီ ကောင်ချီမှန်ကောင်ရတာချီမှန်ကောင်တော့ဒီကောင်တွေကပြောရမယ်ဆိုရင်အကုန်လုံးဆွဲခေါ်ပြီးတဲထဲမှာဆက်ပြီးတော့တဲလီပါမျိုးချို့သွားစစ်ကောင်စီတပ်တွေထွက်ခွာသွားချိန်နှီးရှုပ်ခဲ့တဲ့အလောင်းတွေကိုသွားကြည့်ခဲ့တယ်လို့လဲကိုရိုင်းကြုံတွေ့သူကပြောပါတယ်စစ်ကောင်စီခွာသွားတဲ့အချိန်မှာကျွန်တော်တို့နည်းနည်းလေးအချင်းလေးတိပြီးတော့သွားကြည့်ကြတိကြတာပဲကျွန်တော်မြင်ခဲ့ရတဲ့အတိုင်းကတော့ဘာမှမက
ဒီကာကာရောယူကရိန်းကိစ္စဖြစ်ချာပိုင်းထုံမီကြောင့်စစ်တပ်ကကျွရရီကိုဝင်ရောက်လို့ဒုံလိုကျေးရွာအပါဝင်ကျေးရွာခုနှစ်ရွာထွက်မနေဘေးလို့ရာကိုထွက်ပြေးနေရတယ်လို့လည်းပြောပါတယ်။
ကုန်လုံးတွေဒေသခံတွေကအကုန်လုံးပြေးနေကြရွာမှာတယောက်မှမရှိတော့အကုန်လုံးရွာပြင်မှာတိုးနေတယ်မှာကြီးအကုန်လုံးပြေးရတယ်ကျွန်တော်တို့ဒုံတော့ကုန်တော့ကြီးစရာဘိန်းမဆောင်ကံကုန်ရွာသာလက်နက်ကြီးလက်နက်တွေတခါတည်းတော်တော်ကိုယ်စီဆင်ပြီးပြီးရောပဲဒီကိုဆင်းလာခဲ့တာကြကျွန်တော်တို့ဒီလူတို့တွေတော့တခါတည်းဒီကိုအတန်ကြရတယ်လက်နက်တန်ကြရတော့ကျွန်တော်တို့လည်းအကုန်တို့ရအသက်လူကြီးခဲ့ရပါကြီး
တိုက်ပွဲလည်းမရှိဘူးကြက်ကစောစောပန်းတော့ဒီလိုဒီမှာနေနေရှင်းလင်းဆိုလို့ဝင်လာတာတခါတော့ရှိသေးတယ်ကြက်နှစ်ပြည့်ကြက်ပြီးတော့ပြေးရတာဘာမှတော့လုံမတော်ကြက်ဒီနေနေရှင်းလင်းဆိုလို့ရှင်းတော်လိုက်ကြက်ဒုံတော်ကျေးရွာသာကိုဦးမီးရှို့တပ်ဖြတ်ခံရတဲ့ပတ်သက်လို့စစ်ကောင်စီကိုVOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့အခုထိဖြေကြားမှုမရသေးပါဘူးနန်းလောင်ပါရှင်
စီအနာသိန်းကြီးနောက်ပိုင်းမှာမြန်မာနိုင်ငံနေရာတော်တော်များများမှာတိုက်ခိုက်မှုတွေပောက်ကွဲမှုတွေမကြာခဏကြုံနေရပြီးတော့ကချင်ပြည်နယ်မြစ်ကြီးနားမြို့ပြည်နယ်တရားလွှတ်တော်ရုံးရှိမှာလည်းတပတ်အတွင်းမှာပောက်ကွဲမှုနှစ်ကြိမ်ကြုံခဲ့ရပါတယ်။ပောက်ကွဲမှုနဲ့ပတ်သက်လို့ဘသူကမှတော့သူတို့လက်ချက်ဆိုပြီးပြောဆိုတာမျိုးမရှိသလိုဒေသရင်းမှာအခြေစိုက်လှုပ်ရှားနေတဲ့ကချင်လူမျိုးရေးအဖွဲ့ KIU ကလည်းတစုံတရာပတ်သက်မှုမရှိကြောင်းပြောဆိုခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုအောင်လွင်ဦးကပြောပြမှာပါရှင်။
ချင်းပြည်နယ်မြစ်ကြီးနားမြို့ပြည်နယ်တရားလွှတ်တော်ရုံးရှိမှာတရင်တစ်ပတ်အတွင်းမှာတင်ပောက်ကွဲမှုနှစ်ကြိမ်ကြုံရပြီးတရင်လာနေတော့ကဒုတိယအကြိမ်ပောက်ကွဲမှုဖြစ်ခဲ့တဲ့အကြောင်းမျိုးကံအမျိုးသမီးတယောက်က VOA
ကိုပြောပါတယ်။ပောက်ကွဲမှုကတော့ဒီနေ့မနေ့ဆက်တနာကြီးကျော်လောက်မှာပောက်ကွဲမှုဖြစ်သွားပြီလို့ပေါ့နော်။အဖြစ်ခက်တွေကတော့ဒီသားပေါ့နော်။အုံကြီးလုံးကြီးတော့ဖြစ်စီသွားတာလို့သိရပါတယ်ဟုတ်။ပောက်ကွဲမှုကြောင့်အနည်းငယ်ကကားတစ်ချို့ဖြစ်စီသွားပေမဲ့လူထိခိုက်မှုတော့မရှိဘူးလို့လည်း
နောက်ထပ်မြစ်ကြီးနားမြို့ကတယောက်ကဗီဒီယိုကိုပြောပါတယ်။သူကဟိုကချင်းပြည်နယ်တရားမြို့တော်ဆိုပြီးတော့ဆိုင်းကိုရှိရတယ်။ကွန်ကရစ်နဲ့လုပ်ထားတာပေါ့လေ။အဲအောက်မှာသူကဟိုဘန်းချံပုံကတော့ရာပန်းလေးတွေနဲ့ဆိုင်နေပေါ့ဗျာ။ဆိုတော့အဲ့ဒီကနေပွဲတာဗျ။အချိန်ကြိုက်ပုံလို့ခေါ်ရပါတော့လေနော်။ဟိုပြစ်သွားတာကိုပဲနဲ့အဲ့ထဲကနေပြီးတော့မှဟိုပောက်ပွဲတာပေါ့ဗျ။ပောက်ပွဲတာသ
ไอ้ชิมาสามารถกินโมกันได้ชิ่งแค่ยาการจะช่วยในเนี้ยบ้าบ้าบอกเลยที่จะไปสิตัวเราพอความรู้ที่ประตูมาทุเรศเชื่อพี่จริงๆเราไม่ใช่ตัวก็จริงๆเนี่ยมาชี้ใส่ลูกชายนี่เลยเขาเอาไปเป็นใจต่างเนี่ยผมไม่ยินหนูบอกเราทุกคนเนี่ยปัตตมุไม่ใช่จังเปล่าเลยจังเราเกี่ยวกันเนี่ยลูกใครทำอยู่ดีจังเราเกี่ยวเนี่ยเนี่ยแต่ตัวเดิมมันลูกทำอยู่ได้หรอย้อนสายเลยมันลูกว่าบุจังเราลูกเล่นลูกมาบุแต่ตัวนั้นเล่นชีว่าบุทำไมต้อง
အမှန်ကန်မှုမရှိဘဲနဲ့ပြားများကမှုမရှိဘဲနဲ့တစ်ဖက်သုံးဆုံးဖြတ်တဲ့ဆိုလို့ရှိရင်တော့ဘယ်သူမှကြိုက်မှာမဟုတ်ဘူးဘယ်သူမှထောက်ခံမှာမဟုတ်ဘူးအဲ့ဒါကြောင့်ပြည်သူလူထုအခုလိုမျိုးလုပ်ကန်လို့ကျွန်တော်တို့ခေဝနေနေတော့မိမိပါလေညီမငယ်မှာဖေဖော်ဝါရီလတည့်ရဲ့စစ်တပ်ကအာဏာသိမ်းခဲ့တာကိုမချေနှက်မှုတွေနဲ့လက်နက်ကင်အောင်ချမှုတွေပေါ်ပေါက်နေရမှာနိုင်ငံနဲ့အကြမ် ကအာဏာသိမ်းဖယ်ရှားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့သမ္မတဦးမြင့်တို့ပေါ်ဆွဲဆိုထားတဲ့အမှုတွေအတွက်စီရင်ချက်ချဖို့ကြေညာထားခဲ့တဲ့နေ့နဲ့လည်းတိုက်ဆိုင်နေပါတယ်။ဒါပေမဲ့နိုဝင်ဘာလကမှစီရင်ချက်ချမဲ့အစီအစဉ်ကိုရွှေ့ဆန်းလိုက်ပြီးဒီလိုရွှေ့ဆန်းလိုက်တဲ့ဒီဇင်ဘာလ6ရက်နေ့မှာပဲဒုတိယအကြိမ်ပောက်ကွဲမှုဖြစ်ခဲ့တာပါ။ပောက်ကွဲမှုဖြစ်မှစိုးရိမ်လာကြောင်းတရားရုံးဝန်ကြီးမှာတာဝန်ရှိသူတွေစောင့်ကြည့်နေတဲ့ကြားကပဲဒုတိယအကြိမ်ပောက်ကွဲမှုဖြစ်ခဲ့တာလို့လည်းလုံချုံရေးအတွက်အမြင်ပေါ်လို့တရားရုံးနဲ့နှိစက်တူက VOE ကိုပြောပါရခင်ဗျာ
ကိုအောင်လွင်ပါရှင်မကြာခင်မှာတော့တရုတ်မြန်မာနယ်စပ်ဂိတ်ချင်းတွေကိုတင်ပြမှာပါအခုတော့ COVID-19 ဒီကာကွယ်ရေးပညာပေးအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါ
လူခုခံရတဲ့ virus ဒါမှမဟုတ် bacteria ရောဂါပိုးတမျိုးမျိုးဝင်ရောက်လာရင်အရေးအတွက်ပွားပြီးတော့ class ကြီးတွေကိုတိုက်ခိုက်ပါရင်ဒါကိုရောဂါကူးစက်မှုလို့ခေါ်ပါတယ်။ဒ ဒီလိုပြင်ပကဝင်ရောက်လာတဲ့ပိုးလေးတွေကိုခန္ဓာကိုယ်ခုခံစနစ်ကသိရှိပြီးသွေးပြူဦးတွေတုံးလို့ကာကွယ်ရေးနည်းလမ်းနှမျိုးနဲ့ခုခံပါရင်ပထမတစ်ခုကအလိုလျောက်ပင်ကိုခုခံရတဲ့ဖြစ်ပါရင်ဒီမှာဖန်ဆောင်ဆဲတွေကအဓိကပါသူတို့ကကိုခန္ဓာရဲ့ထိုးပေါက်ဝင်ရောက်လာသူတွေကိုဝါမျိုးပြဖြည့်စီပြတာပါဖန်ဆောင်ဆဲတွေကဖန်ယူအစိတ်အတော့တွေကိုဖယ်ရှားဒီလိုမြန်ဆန်ပြီးတော့ထိ ူကန်ဆဲလ်တွေဖြစ်ပြီးတော့သူတို့ကဇီဝအမတ်သားကိုကြည့်ပြီးရန်သူကိုခွဲခြားတည်ပါတယ်။သွေးပြူဆဲလ်တွေကဗိုင်းရပ်စ်တို့ဘက်တီးရီးယားတို့ကိုတိုက်ခိုက်တာပါ။ရန်သူဇီဝအမတ်သားကိုတွေ့တာနဲ့သွေးပြူဥတွေအရေးအတွက်ပွားလိုက်ပါတယ်။ဒီမှာသွေးပြူဥဘေးမျိုးစားကပဋိပစ္စည်းတွေအများကြီးထုတ်ပေးနိုင်ပါတယ်။ပရိပစ္စည်းတွေခန္ဓာကိုယ်အနှံ့လှည့်လည်သွားပြီးတော့ဇီဝအမှတ်သားအတိုင်းလိုက်ရှာပိုးတွေကိုစွမ်းသိအောင်လုပ်နောက်ဖန်ဆောင်ဆဲလ်တွေကထောက်ဖြတ်ပေးလိုက်တာပါတီသွေးဖြူတွေကတော့ရန်သူကိုရှောက်ဖွေးပြီးတော့ထိခိုက်တဲ့ဆဲလ်တွေကိုဖျက်ဆီးပစ်ပါတယ်ဒီမှာပြဿနာကယောဂါပိုးရဲ့ဇီဝအမှတ်သားကိုတွေ့တွေ့ချင်းခုခံအားစနစ်ကတုံ့ပြန်မှုနှိမ့်ကွေးတာပါပြန်တိုက်ဖို့ရက်တော်ကြာတယ်လို့ယောဂါပိုးတွေတေချာအမြင့်တွေစီဖို့အချိန်ရသွားစေပါတယ်ကံကောင်းတာကခန္ဓာကိုယ်ကရန်သူကိုမှတ်မိနေတာပဲဖြစ်ပါရဲ့ပိုးကုဆက်ခံလိုက်ရတယ်ဆိုရင်ပဋိပစ္စည်းတွေနဲ့သွေးပြူဆဲလ်တွေကဒီပိုးကိုမှတ်ထားလိုက်ပါရဲ့ဒီတော့နောက်တစ်ခါဝင်လာရင်တန်းပြီးတော့တိုက်ထုတ်နိုင်ပါရဲ့ရောဂါပိုးအစွမ်းမပြနိုင်ခင်ခုခံအားစနစ်ကမြင်မြန်လက်ဦးမှုယူပြီးတော့တိုက်ထုတ်ပါရဲ့ကာဝေးဈေးကလည်းခုခံအားစနစ်ရဲ့မှတ်ဉာဏ်ကိုအသုံးချထားတာပါကာဝေးဈေးကပိုးကုဆက်အောင်ပနာမဖန်တီးခုခံအားစနစ်ကိုလေ့ကျင့်ပြီးယောဂါပိုးကိုပြန်တိုက်ထုတ်ဖို့လက်နဲ့ပြင်ဆင်ခိုင်းထားတာဖြစ်ပါ යි ။ယောဂါဖြစ်တဲ့ပိုးဖြစ်ဖြစ်မတန်ဆွမ်းအောင်လုပ်ထားတဲ့ပိုး။ပိုးနေနေပဲဖြစ်ဖြစ်ခန္ဓာကိုယ်ထဲထည့်လိုက်ပါ යි ။ဒီမှာကာဝေးဈေးကလူကိုမဖျားနာစေဘဲနဲ့ခုခံအားကိုပြန်တိုက်ခိုင်းတာပါ။တိုက်ခိုက်မှုကိုတံပြန်မှုပြင်ဆင်တဲ့အနေနဲ့ယောဂါပိုးပြင်ပကဝင်လာတာကိုသတိထားမိမယ်။သွေးဖြူမှတ်ဉာဏ်ဆဲလ်နဲ့ပဋိပစ္စည်းကိုထုတ်လုပ်ပေးတာပါ။အဲ့ဒီပဋိပစ္စည်းနဲ့သွေးဖြူဦးတွေကအချိန်ကြာလာတာနဲ့များပျောက်သွားတယ်လို့တခါတလေကာဝေးဈေးကထတ်ထိုးပြီးဖို့လိုအပ်ပါတယ်ရှင
်ဗုဒ္ဓဟူးနေ့နေ့နဲ့ခင် VOA မြန်မာပိုင်းရေဒီယိုရုပ်သံအစီအစဉ်ကိုဝါရှင်တန် DC ကနေဆက်လက်တင်ဆက်နေပါတယ်ကျမတို့အခုတော့ဒီတရုတ်နယ်စပ်ဂိတ်မှာမြန်မာကုန်ကားတွေရာနဲ့ချီဆောင်ဆိုင်နေတဲ့အခြေအနေကိုတင်ပြမှာပါတရုတ်မြန်မာနယ်စပ်ဂိတ်နှစ်ခုကိုအင်္ဂါနေ့မှာပြန်ဖွင့်ပေးဖို့သဘောတူထားပေမယ့်တရုတ်နိုင်ငံဘက်ကဖွင့်မပေးသေးတာကြောင့်မြန်မာဘက်ကကုန်စီတွေတင်ဆောင်လာတဲ့ကားတွေနယ်စပ်မှာဆောင်ဆိုင်နေကြရတယ်လို့ကမ်ပိုက်တီနယ်စပ်ကုန်တယ်များအသင်းတာဝန်ရှိသူတဦးက VOA ကိုပြောပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်
တရုတ်ပြည်ထဲဝင်ဖို့ကချင်ပြည်နယ်ကံပိုက်တီနယ်စပ်ဂိတ်မှာစောင့်ဆိုင်းနေတဲ့ငပြောတင်ထားတဲ့ကုန်တင်ကားရာနဲ့ချီပြီးရှိနေပါတယ်။ဒီဇင်ဘာ9ရက်မှာကံပိုက်တီနဲ့လွယ်ကျဲနယ်စပ်ဂိတ်ကိုပြန်ဖွင့်ပေးမယ်လို့တရုတ်ဘက်ကကနအူးသဘောတူလာပြီးမြင်လက်တွေ့မှာမဖွင့်သေးတာကြောင့်အခုလိုကုန်ကားတွေပိတ်ဆို့ခဲ့ရတာပါ။အစောပိုင်းမှာတော့အောက်တိုဘာလ15ရက်မှာဖွင့်ဖို့စီစဉ်ခဲ့ပြီးမြင်နောက်ပိုင်းမှာနိုဝင်ဘာလ9ရက်ကိုရွှေ့ခဲ့ပြီးအခုနောက်ဆုံးဒီဇင်ဘာလ9ရက်မှာပြန်ဖွင့်ဖို့ပြောထားပြီးမြင်အင်္ဂါနေ့အထိပြန်မဖွင့်သေးဘူးလို့ကံပိုက်တီကုန်တဲ့အသင်းကတာဝန်ရှိသူတို့ဖြစ်တဲ့ဦးအောင်လင်းက VOA ကိုပြောပါတယ်
ဒီကိစ္စတော့မဖွင့်နိုင်ဘူးအဝေးဖက်ဘာမှမရှိဘူးဒါပေမဲ့ဒီပေါ်မှာဒီဘက်ကရရေဒီယိုဖြစ်နေကြတာပေါ့နော်ကာကုန်ကားတွေအကုန်ပြည်မှုလို့ဒီမှာလည်းဝိုင်းမော်တစ်ယောက်မှလည်းတန်းတီးပြီးတော့စောင့်နေတာပြည်နေတာပဲပေါ့နော်အဲ့ဒီ900လောက်ရှိတယ်ခုကပမာတိရကားကအစီ900ဝင်ခိုင်းနေသလိုအဲ့အစီ900တန်းစီနေကြတယ်
တရုတ်ပြည်ထဲဝင်မှုတန်းစီနေတဲ့ကုန်ကားအများစုကတစ်ရှုငပြောတင်ထားတဲ့ကားတွေဖြစ်ပါတယ်တရှိငပြောဆက်ပြူရီကိုတရုတ်လုပ်ငန်းရှင်တွေကပိုင်ဆိုင်နေဆိုပေမဲ့လည်းတရုတ်အစိုးရဘက်ကလက်တလောမှာဒီဂိတ်တွေကိုပြန်ဖွင့်ပေးဖို့မရင်မရဖြစ်နေပြီးမြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်အာဏာသိမ်းပြီးနောက်ပိုင်းမတိမငြိမ်အခြေအနေတွေနဲ့ဆက်နွယ်နိုင်တယ်လို့လည်းကုန်တယ်တွေကယူဆနေကြပါတယ
်ဒီကုန်ကိုအစိုးရဒီမှာပြောလောက်ကိုဘီးကုန်ဆိုင်တာနော်ဆိုင်ယောဂာနဲ့နိုင်ငံရင်းနဲ့နေနေတဲ့ဆောက်ဆိုးတော့ဒီနော်ဆိုင်ယောဂာလိုပဲအကြောင်းပြတော့ဗောနိုင်ငံရေးသူတို့ကခံထားလိုက်တော့ပေါ့ပြောမှန်းသိပြည်တိုင်းတရုတ်ကအန်ယူစီရောစီဆိုနန်ရောခွာရတဲ့အခါကျတော့ပြင်မလာဘူး။ဒီအမှကြည့်ကြည့်နေနေမလို့ကြည့်ဖြစ်နေတာလေ။ဒူလူလူဒူလူလူဖြစ်နေလို့ငွေကကိတ်ပေါက်တယ်လေ။ဒူလူလူဒူလူလူဖြစ်နေတာ။သူတို့တွေတွားရင်လည်းမိုင်းမိုင်းခွဲခံရမှာလားပေါ့နော်။ပတိတိတိုက်ခိုက်ခံရမယ်မသိဘူး။အဲ့တော့အဲ့ဒီလိုကြောင့်မလို့ပြုတ်ပြီးခွင့်နေဆိုတော့ဒီမျိုးဖြစ်သွားမှဖြစ်နေ။
ကံပိုက်တီနဲ့လွယ်ကျဲနယ်စပ်ဂိတ်ကိုတရုတ်ဘက်ကဇူလိုင်လလယ်ကတည်းကကယောဂအကြောင်းပြပြီးပိတ်ထားခဲ့တာပါတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကုန်သွယ်ရေးစုံပြီးရင်ကချင်ပြည်နယ်ဒီဂိတ်နှစ်ခုကလည်းအထိုက်အလျောက်အရေးပါတာဖြစ်ပါတယ် မူဆယ်မှာလဲကျန်းစင်းကျော်ကိုမကြသေးခင်ကဖွင့်ပေးလိုက်ပေမဲ့တရုတ်ဘက်မှာအကောက်ခွန်စနစ်တွေအပြောင်းလဲလှုပ်ထားတာကြောင့်အချိန်ကျန်းကြာပြီးမြန်မာဘက်ကတင်းနယ်တွေပျက်စီးနေရပါတယ်။ကရောကအကန့်အသတ်တွေထက်ပိုမိုဆိုးရွားတဲ့ကန့်သတ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့ကုန်တွေတွေကပြောပါတယ်ခင်ဗျာ။
ကိုရဲမော်မှာရှင်ထိုင်းမြန်မာနယ်စပ်ဘက်မှာတော့ဒီထောက်ပြည်နယ်တွေကရွှေပြောင်းစာတင်ကျောင်းတွေမှာကျောင်းတက်နေတဲ့အသက်70နှစ်နဲ့အထက်မြန်မာနိုင်ငံသားကလေးတွေကိုကိုဗစ်ကာကွယ်ဆေးတွေစတင်ထိုးပေးနေပါပြီ။ဒီမဲဆောက်မြို့စာတူးလေရွှေပြောင်းအထက်တန်းကျောင်းကကလေး300နီးပါးကာကွယ်ဆေးထိုးနိုင်ခွင့်ရခဲ့ပါတယ်။ ဒါပြင်ထောက်ပြည်နယ်ကရွှေပြောင်းစာတင်ကျောင်း84လောက်မှာကျောင်းတက်နေတဲ့ကလေးတိုင်းကိုကာကွယ်ဆေးထိုးပေးမှာဖြစ်ပါတယ်။ဒီအကြောင်း VOA
မြန်မာပိုင်းထိုင်းခြေစိုက်သတင်းတောက်မအေးမှာကသတင်းပေးပို့ထားပါတယ်ရှင်။ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်ကရွှေပြောင်းစာတင်ကျောင်း84လောက်ရှိရာမှာဒီစာတင်ကျောင်းတွေကအသက်70နှစ်နဲ့အထက်ကျောင်းသားကျောင်းသူတွေကိုဒီရက်ပိုင်းမှာပဲထိုင်းကျွမ်းဝင်ဝန်ကြီးဌာနကကိုဗစ်ကာကွယ်ဆေးတွေထိုးနှံပေးနေပြီဖြစ်ပါတယ်။ပထမအဆုံး
မဲဆောက်မြို့စာတူးလေအထက်တန်းကျောင်းကရှေ့ပြောင်းကလေး300နီးပါးဟာကိုဗစ်ကာကွယ်ဆေးထိုးနှံပြီးခဲ့ပြီဖြစ်ကြောင်းမြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကအခုလိုပြောပြပါရစေ။မြန်မာရွှေပြောင်းအလုပ်သမားအကြောင်း84လောက်ကိုအခုနှစ်ဆောက်နှစ်ဆက်တစ်အခုဒီဇင်ဘာလတည်းမှာပဲအသက် 70နှစ်နဲ့အထက်ရှေ့ပြောင်းကျောင်း84လောက်ထဲရနေပြီးတော့အခုဆိုရင်ကျွန်တော်စာစုလေးအထက်တန်းကျောင်းက282နဲ့နှစ်ယောက်မနစ်တနေရာပဲထိုးပြီးသွားပြီအသက် 70နှစ်နဲ့အထက်ပေါ့နော်မကြခင်မှာပဲCDCအထက်တန်းကျောင်းဒေါက်တာဆင်းသီယာမောင်တို့ရဲ့ကျောင်းလာမယ်အလားတူပဲစောတို့အဲ့လိုကျောင်းကြီးတွေလာပြီးတဲ့ခါမှာကျွန်တော်ညူသေးတို့ဘာတို့အလဲတန်းကျောင်းတွေအဲ့လိုမျိုးဆင်ခဲဆင်ခဲပေါ့သတင်းပေးပို့မှုကောင်းရင်ကောင်းတယ်လို့ထိုင်းကျမ်းမာရေးဌာနရဲ့သက်ဆိုင်ရာမျိုးနယ်
တာဝန်ရှိသူတွေကညှိနှိုင်းဆောင်ရပြီးတော့တနင်္လာနေ့အထက်မြန်မာရွှေပြောင်းကလေးတွေကိုကာကွယ်ဆေးတွေထိုးသွားမှာဖြစ်ပါတယ်။ထိုးတဲ့ကာကွယ်ဆေးကတော့အမေရိကန်ထုတ်တဲ့ဖိုက်ဇာဆေးဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်လခန့်ကစပြီးထိုင်းကျောင်းတက်နေတဲ့မြန်မာရွှေပြောင်းကလေးတိုင်းကာကွယ်ဆေးထိုးနိုင်ခွင့်ရခဲ့တယ်လို့အခုအခါမှာတော့ရွှေပြောင်းစာတင်ကျောင်းကကလေးတွေကိုစတင်ထိုးနိုင်ပေ ပြောင်း စာတင်ကြောင်း 80 လောက်မှာ ចောင်းသားចောင်းသူပေါင်း 13000 ခန့် စာတင်ကြနေကြတာ ဖြစ်ပြီး အဲ့ဒီထဲက အသက် 12 နှစ်နဲ့အထက် ကလေးတိုင်းကာကွယ်ဆေးထိုးနှံပေးသွားမှာဖြစ်ပါတယ် ထိုင်းနိုင်ငံရဲ့ ကိုဗစ် ဒုတိယ လိုင်း နဲ့ တတိယ လိုင်း တွေမှာ မြန်မာရှေ့ပြောင်းအလို့သမား တိတ်နဲ့ချီပြီးကူးစက်မှုတွေဖြစ်ခဲ့ပါတယ် ဒီအတွက်ထိုင်းအစိုးရက တရားမဝင်အထောက်ထားမဲ့ ရှေ့ပြောင်းအလို့သမားတွေကိုပါ ကာကွယ်ဆေးထိုးနှံပေးခဲ့ပြီး သူတို့တွေရဲ့အသားသမီးတွေကိုပါ အခုကာကွယ်ဆေးစတင်ထိုးနှံပေးတဲ့အနေနဲ့ ရှေ့ပြောင်းစာတင်ကြောင်းကကလေးတွေကို ဦးစားပေးပြီးထိုးနှံပေးနေတာဖြစ်ပါတယ် အခုဆိုရင်ထိုင်းနိုင်ငံထဲမှာ ကိုဗစ်အတည်ပြုလို့နာနှစ်တန်းကျော်ရှိပြီးဒီထက်ကမြန်မာတွေကသိင်္ဂနက်နဲ့ကူးစက်မှုဖြစ်ခဲ့ပါတယ်ဒီဇင်ဘာလ6ရက်နေ့တုန်းကတော့ထိုင်းနိုင်ငံမှာဗီဇပြောင်းကိုဗစ်ရောဂါပိုးအသစ်အိုမီကရွန်ကူးစက်သူရှိနေပြီဆိုပြီးထိုင်းကျန်းမာရေးဌာနကကြေညာခဲ့ပါတယ်ဒီအတွက်ထိုင်းအစိုးရကကိုဗစ်ကာကွယ်တားဆီးရနေရမှာကာကွယ်ဆေးထိုးနှံမှုတွေကိုစက်တင်ဘာလကနေဒီဇင်ဘာလကုန်အထိသတ်မှတ
ော့ကဘာတလွားခီးသွားအင်္ဂါညဆွေးနွေးကန်အမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာစတဲ့အပတ်စဉ်ကဏ္ဍတွေကိုကြည့်ရှုနားဆင်ကြရမှာပါ
VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တိုင်းနဲ့ RFA လွတ်လပ်တဲ့အာရှအတံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေရပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါမှာ။လူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 103ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ မြန်မာနိုင်ငံကပြည်ထောင်စုတွေစီတည်နှံတွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါတယ်နော
်ဗုဒ္ဓဘုနေ့နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ကျမတို့ဒီနေနဲ့ခင်အစီအစဉ်တွေကိုမြန်မာစံတော်ချိန်နေနဲ့6နာရီကနေ9နာရီထိတင်ဆက်နေပါတယ်အခုတော့မြန်မာစံတော်ချိန်နေနဲ့6နာရီခွဲပါပြီရှင်VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့မီတာလိုင်းတွေကတော့လိုင်းတိုမီတာ32 kHz 9335နဲ့9383ညလိုင်းတိုမီတာ49 kHz 6153ညလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်နေပါတယ်အခုဆက်လက်တင်ဆက်မဲ့ဒုတိယပိုင်းနာယူဝက်အတွက်အပတ်စဉ်ကဏ္ဍတစ်ခုမှာတော
့အထူးအပြည့်တော့ဒီကျွန်တော်တို့ပြပဆိုတဲ့နေရာမှာတော့ကျွန်တော်တို့ဒီNCA ကိုအတိအသင့်နဲ့လက်မှတ်ထိုးခဲ့တဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ကျွန်တော်အဓိကထားတော့ဆက်စပ်ဆောင်ရည်နေပါတယ်
။ဒါကတော့ PPSD ပြောခွင့်ရခုမြင့်ထွန်းမှာဒီလက်နက်ကိုင်အဖွဲ့တွေစုဖွဲ့ထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ဆွေးနွေးတင်ပြထားတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါကဘာတလွားခီးသွွားအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုအရင်ဆုံးကြည့်ရှုနားဆင်ကြရအောင်ပါ။နိုင်ငံပေါင်း40လောက်မှာကိုရိုနာဗိုင်းရပ်စ် Omicron မျိုးကွဲတဲ့ကူးစက်မှုတွေတွေ့နေရပါတယ်ဒီမျိုးကွဲတဲ့ဟာတခြားမျိုးကွဲတွေထက်ပိုပြီးအန္တရာယ်များမလားဆိုတာကိုပညာရှင်တွေကလေ့လာနေတဲ့တစ်ချိန်တည်းမှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ဒီလိုကူးစက်မှုနဲ့ပတ်သက်ပြီးစိုးရိမ်ကြောင်းပြောပေမဲ့အထိတ်တလန့်ဖြစ်เสียမလို့ကြောင်းဆိုထားပါတယ်ကယောဂါကာလလွန်မြောက်ပြီးကမ္ဘာစီးပွားရေးပုံမှန်ပြန်လည်လည်ပတ်နိုင်အောင်ကြိုးပမ်းနေကြတဲ့အချိန်မှာပဲဒီဗိုင်းရပ်စ်မျိုးကွဲတဲ့ကြောင့်တောင်အာဖရိကနိုင်ငံတွေကနိုင်ငံသားတွေကိုနိုင်ငံတချို့ကပြည်ဝင်ခွင့်စတင်ကန့်တတ်နေပါပြီ VOA သတင်းတော့ဒီ Irish Ambassador ပေးပို့ထားတဲ့သတင်းကိုကိုအောင်ကတင်ပြမှာပါရှင
်ခရစ်စမတ်အားလည်းရဲ့ကာလမှာ quarantine ဝင်ရသူတွေအခုတော့တကယ်စိတ်ချင်းကြက်စရာအခြေအနေပါOmicron coronavirus မျိုးကွဲတဲ့စတင်တွေ့ရတဲ့တောင်အာဖရိကနိုင်ငံကလာသူတွေဖို့လန်ဒန်ဟီထရိုလေဆိပ်ကိုရောက်ပြီးဆိုတာနဲ့မဖြစ်မနေတိကျခွဲနေထိုင်ရပါတယ
် This turbulence of the booking and the flight change
ငွေလက်မှတ်ရဖို့လိုအပ်ရင်ပြန်ပြောင်းနိုင်ဖို့ကိုဗစ်ရှိမရှိစစ်ဖို့ပြီးတော့ကိုနေမယ့်နေရာရအောင်ကား10မိုင်လောက်မောင်းပြီးတော့သွားရပါတယ်တော်တော့ကိုအဆင်မပြေပါဘူး
တောင်အာဖရိကနိုင်ငံကလာသူတွေ14ရက်တိကျခွဲနေကြဖို့ UK ကသတ်မှတ်ထားပါတယ်အမေရိကန်ပြည်ထောင်စုကလည်းတောင်ပိုင်းအာဖရိကနိုင်ငံတွေကခီးသွွားတွေပြည်ဝင်ခွင့်ကန့်သက်ထားပါတယ
် When those were put in the only cases we knew about
ဒီကမ္ဘာချက်ထုတ်ပြန်လိုက်တော့ကရောဂါကူးစက်မှုဟာတောင်အာဖရိကမှာပဲရှိပါသေးတယ်အမေရိကန်လူလူကိုဒီကိုဗစ်မျိုးကွက်တဲ့ကူးစက်မခံရအောင်ခုလိုကမ္ဘာချက်ထုတ်ပြန်တာပါ
Ivory Coast မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတောင်အာဖရိကသမ္မတစီဗီရာမာဖိုစာကခီးသွွားလောက်ကွေတာမင်ချက်ဟာသိပ္ပံနည်းပညာအပေါ်အခြေအနေခံမဲ့ဆောင်ရွက်ခဲ့တာဖြစ်ပြီးဒီရောဂါမျိုးကွဲတဲ့ကိုရှာတွေ့တဲ့အာဖရိကသိပ္ပံပညာရှင်တွေကိုစော်ကားလိုက်တာပဲဆိုပြီးပြောပါတယ
် Whilst we respect the right of every country to take measures
နိုင်ငံတိုင်းမှာသူ့လူထုကိုကာကွယ်ပိုင်ခွင့်ရှိတယ်ဆိုတာကိုအတိအမှတ်ပြုလေးစားတဲ့တစ်ချိန်တည်းမှာပဲကယောဂါကိုတားဆီးကျော်ထွားဖို့နိုင်ငံတကာအနေနဲ့ပူးပေါင်းဆောင်ရွက်ပြီးဆက်လုပ်သွားဖို့လိုအပ်ပါတယ်။စိတ်ခံစားမှုအရနိုင်ငံရေးအရအရှိမခံပဲသိပ္ပံနည်းကြဖြည့်ရှင်းသွားရပါမယ်
။ Omicron မျိုးကွဲကြောင့်တောင်အာဖရိကအနေနဲ့ COVID-19 ရောဂါကို၄ချိန်မြောက်ပြန်ရင်ဆိုင်နေရချိန်မှာ American CDC အနေနဲ့သတိနဲ့ချင်းကပ်လှုပ်ဆောင်နေကြောင်းပြောပါရစေ
။ We know it has many mutations, more mutations than prior variants.
အရင်မျိုးကွဲတွေထက်ပိုပြီးတော့ပြောင်းလဲမှုတွေရှိတယ်ဆိုတာကိုသိထားပါတယ်။ဒီမျိုးကွဲတွေဟာပိုကူးစက်လွဲပြီးတော့ကုလုံးတွေမထီရောက်နိုင်သလိုခန္ဓာကိုယ်ခုခံအာစနစ်ကိုလည်းတိုက်ခိုက်နေတာကြောင့်ဒါရိုက်ကိုအသေးချာလေ့လာနေပါတယ်
။အခုခါ American 16ပြည်နယ်ထဲမှာ Omicron မျိုးကွဲတဲ့ကူးစက်မှုတွေရှိနေပြီးမျိုးကွဲပြောင်းလဲမှုလွယ်ကူတဲ့ဗိုင်းရပ်စ်အသစ်တွေထပ်ပြီးပြန်ပွားလာမှနဲ့ပတ်သက်ပြီးသိပ္ပံပညာရှင်တွေနဲ့ကျန်းမာရေးအာဏာပိုင်တွေပူးပေါင်းလေ့လာနေပါတယ်ခင်ဗျာ
။ကောအမရှင်အခုဆက်လက်ပြီးတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါ။လက်ရှိဒီနိုင်ငံရေးအခြေအသေးကိုဖြေရှင်းရေးအတွက်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးချိန်ကအတိတ်တည်းဖြစ်ပါဝင်ခဲ့တဲ့တရုတ်နိုင်ငံနဲ့အာဆီယံအဖွဲ့အပါအဝင်နိုင်ငံတကာနဲ့ဆက်ဆက်ညှိနှိုင်းပြီးတော့လှုပ်ဆောင်နေတယ်လို့
လက်နက်ကိုင်အဖွဲ့တွေနဲ့စုဖွဲ့ထားတဲ့ငင်းရဲလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPSD ပြောခွင့်ရခုမြင့်ထွန်းက VOA ကိုပြောပါတယ်။ကိုကျော်ကျော်သိန်းဆက်သွယ်မေးမြန်းထားတာကိုပြန်လည်ထုတ်လင်းလိုက်ပါတယ်ရှင်
။ခုမြင့်ထွန်း VOA နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့လည်း VOA နဲ့ကိုကျော်သိန်းကိုကျေးဇူးတင်ပါတယ်ပြောချခွင့်ရတဲ့အတွက်။
ဟုတ်ကဲ့ပါ။ဆိုတော့ကျွန်တော်ပထမဦးဆုံးမေးခွန်းကဒီငင်းငယ်လူငယ်စဉ်ဥဆောင်ဖွဲ့ PPSG ကနိုဘာလ5ရက်နေ့မှာထုတ်ပြန်ချက်တရားထုတ်ထားတာကျွန်တော်တွေ့ပါတယ်။ဇာတိထုတ်ပြန်ချက်မှာဆွေးနွေးဖို့အတွက်ပေါ့နော်။ဆွေးနွေးဖို့အတွက်ဆွေးနွေးညှိနှိုင်းရေးကော်မတီကိုဖွဲ့စည်းထားတယ်လို့ပါပါတယ်။ဆိုတော့ဆွေးနွေးညှိနှိုင်းရေးကော်မတီကိုဘယ်လိုဖွဲ့စည်းထားပါလဲခင်ဗျာ
။ဟုတ်ကဲ့အခုကျွန်တော်တို့ဒီလက်ရှိနိုင်ငံရေးအကြက်တဲတွေဖြစ်ရှင်းနိုင်ရေးအတွက်ကိုသဘောထားတွေရှိနိုင်မှုအတွက်ကျွန်တော်တို့ PPSG ရဲ့ဆွေးနွေးညှိနှိုင်းရေးကော်မတီကိုဖွဲ့စည်းတောင်းပေးခဲ့ပါတယ်။အဲ့လိုဖွဲ့စည်းတောင်းပေးမှုကတော့ဘယ်ဟာဘယ်ပုံကူတွေအခြေခံခဲ့လဲဆိုလို့ရှိရင်ကျွန်တော်ပြည်တော်စုညီညီရေးဆွေးနွေးမှုဖူးတွဲကော်မတီ UPNGC မှာပါတဲ့ဒီ EO ကကိုယ်စားလှယ်တွေကိုပဲအခြေခံပြီးတော့စုဖွဲ့ပေးတာဖြစ်ပါတယ
်ဟုတ်ကဲ့
အခုနေ့ခါမှာကျွန်တော်တို့ဒီ NCA ရဲ့နိုင်ငံဆွေးနွေးမှုဆိုင်ရာမူပေါင်းလို့ပေါ့နော်အဲ့ဒီမူပေါင်းလေးကနိုင်ငံဆွေးနွေးမှုတွေကိုကျွန်တော်တို့ရပ်ဆိုင်ထားပါတယ်အဲ့တော့ရပ်ဆိုင်ထားတဲ့ရပ်ဆိုင်ထားပြီးတော့မှအခုဒီလက်ရှိနိုင်ငံအကြက်တဲ့ဖြစ်ရှင်းနိုင်ရေးကိုဟိုစူးစမ်းဖို့အတွက်ကျော်ဖွဲ့စည်းတဲ့အခါကျတော့ဒီကျွန်တော်တို့ဒီပြည်ထောင်စုညဉ့်ဉန်းဆွေးနွေးပူးတွဲကော်မတီမှာပါဝင်ဆောင်ရွက်နေတဲ့ကိုယ်စားလှယ်တွေကိုပဲဒါကျွန်တော်တို့စုဖွဲ့ပြီးတောင်းပေးတာဖြစ်ပါတယ်။အဲဒီထဲမှာဒီ PPSC ရဲ့ညဉ့်ဉန်းရဲ့ကိုယ်စားလှယ်ဖွဲ့တဲ့မှာကျွန်တော်တို့ကော်မတီဖွဲ့ဝင်9ဦးရှိပါတယ်။အဲဒီ9ဦးထဲမှာကျွန်တော်တို့ဒီအမျိုးသမီးပါဝင်မှုကိုမြင့်တင်တော့အဖြစ်ဒီ9ဦးထဲမှာကျွန်တော်တို့အမျိုးသမီးကိုယ်စားလှယ်3ဦးပါပါတယ်။ဒီတော့ဆောမြရာဇာလင်းတို့ဒီဘော်မီစုဖွင့်တို့ဇာမမီစာရာတို့ပေါ့လေ
ဟုတ်တယ်ခါ
လေးပါပါတယ်ကျွန်တော်အစည်းအဝေးတွေမှာတော့ဒီကော်မတီပြင်လုပ်ငန်းကြီးကြီးပြန်ဖြစ်ပေါ်တာတော့အဖွဲ့တိုင်းကခုနကိုယ်စားလှယ်တွေပါဝင်ပြီးတော့ဆောင်ရွက်နေပါတ
ယ်ဟုတ်ကဲ့ပါခင်ဗျဆိုတော့အဲ့ဒီထုတ်ပြန်ချက်ထဲမှာပဲဒီဆွေးနွေးညှိနှိုင်းရေးကော်မတီဖွဲ့စည်းတာနဲ့တစ်ချက်ထဲမှာပေါ့နော်ဆွေးနွေးညှိနှိုင်းရေးကော်မတီဖွဲ့စည်းရတဲ့ရည်ရွယ်ချက်ကဒီပြည်ထောင်စုပါ stake holders တွေတက်ဆိုင်သူတွေပေါ့နော်မြန်မာနိုင်ငံကြီးနိုင်ငံကြီးအစ်စင်မှာတက်ဆိုင်သူတွေနဲ့တွေ့ဆုံပြီးတော့လက်ရှိနိုင်ငံကြီးအခြေအနေကိုဖြေရှင်းဖို့နဲ့ဒါကြေပြောင်စုတိဆောက်ရေးသဘောထားတွေစုစည်းမယ်ဆိုပြီးတော့ဖော်ပြထားပါတယ်။ဆိုတော့ဘယ်သူတွေနဲ့တွေ့ဆုံဖို့စီစဉ်ပါတယ်ခင်ဗျ။
အထူးအဖြစ်တော့ဒီကျွန်တော်တို့ပြပဆိုတဲ့နေရာမှာတော့ကျွန်တော်တို့ဒီ NCA ကိုအတိအသင့်နဲ့လက်မှတ်ထိုးခဲ့တဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ကျွန်တော်အဓိကထားတော့ဆက်ဆက်ဆောင်ရွက်နေပါတယ်။ဘာလို့ဒီ NCA မှာအတိအသင့်နဲ့လက်မှတ်ရေးထိုးတာကျွန်တော် UN တို့ EU တို့ဒါတော့ဘောနော် UN တို့ EU တို့ဒီတရုတ်တို့ဆက်ပြစ်ဒီနိုင်ငံအသီးသက်တွေတွေနဲ့ကျွန်တော်တို့အဓိကကြတာဆက်ညှိနှိုင်းပြီးတော့ဒါကိုဆောင်ရွက်နေပါတယ်အခု UN ကိုယ်စားလှယ်ဆိုလို့ရှိရင်လည်းဒါဘာဖြစ်ဖြစ်ဒီပေါ်မှာတို့တောင်းဝန်ရှိတဲ့လူတွေအနေနဲ့ရောပေါ့လေနောက်တစ်ခုကတော့ကျွန်တော်အာဆီယံဖြစ်ပါတယ်အဲဒီတော့ကျွန်တော်လက်မှတ်ရေးထိုးစဉ်တော့ထိုင်းနိုင်ငံနဲ့အသီးသက်တွေနဲ့ပါတယ်လို့အခုနောက်ပိုင်းမှာလည်းဒီအာဆီယံကိုဒီနိုင်ငံတကာအစုအဖွဲ့တွေအပိုင်းဝိုင်းတွေကလည်းဝိုင်းပြီးတောင်းဝန်ပေးကြတဲ့ပုံမှာအခြေပြုပြီးတော့ဒီကျွန်တော်တို့အာဆီယံအပါအဝင်ကျန်တဲ့ဒီ UN EUကြတဲ့ဒီဗောလေဒီတရုတ်နိုင်ငံအိန္ဒိယနိုင်ငံပေါ့နိုင်ငံအတိုင်းဝိုင်းနေတဲ့ကျွန်တော်တို့ကဒါကိုဆက်ညှိနှိုင်းပြီးတော့ကျွန်တော်ဆောင်ရွက်တော့မှာဖြစ်ပါ
ဟုတ်ကဲ့ကျွန်တော်နည်းနည်းဖြတ်မိလိုက်ခြင်းနဲ့အခုဒီနိုင်ငံတကာအတိုင်းဝိုင်းနဲ့ထိစပ်မှုတွေရှိနေမှာပေါ့ဟုတ်လား
အော်ရှိနေပါတယ်ခင်ဗျာကျွန်တော်အဲ့ဒါတွေဆက်ပြီးတော့ညှိနှိုင်းပြီးတော့ဒါကျွန်တော်တို့ဆောင်ရွက်နေပါတယ်ကျွန်တော်တို့ဒီ PPSD မှာလည်းနိုင်ငံတကာဆက်ဆံရေးကော်မတီဆိုတာကိုဖွဲ့စည်းပြီးတော့ကျွန်တော်တို့ဆက်လက်ဆောင်ရွက်နေပါတယ်
โอเคสรุปดีกุลนมกกุสเลตินอลินเฮซาเนี่ยแหละเว้ยคุณมิตรนุชามาเสร็จสรรค์หมู่เสร็จตัวหมู่ရှိနေပြီล่ะครับ
โอเคအဲ့ဒါကိုတော့ကျွန်တော်တို့ဒီဆက်သွယ်ဆက်ဆက်ပြီးတော့ညှိနှိုင်းဆောင်ရွက်ရေးယူလဲဒါကကျွန်တော်တို့ဆွေးနွေးဆောင်ရွက်နေပါတယ်ဘာလို့ဆိုတော့ကုလသမဂ္ဂကိုယ်စားလှယ်ဆိုတော့ ICA အတိအသက်တွေထဲမှာလည်းအကျုံးဝင်ပြီလားဖြစ်ပါတ
ယ်โอเคဆိုတော့ဒီ
ဘာလို့တော့ဟုတ်ကဲ့ဟိုကျွန်တော်တို့ဒီလောလလအပြည့်ပြည့်ရင်နိုင်ငံရေးဆွေးနွေးမှုအပြင်ပေါ့လေကျွန်တော်လူသားချင်းစာနာမှုအကူအညီတွေရရတဲ့နေစားဖြတ်ကျော်ပြီးတော့ဒီ COVID-19 ပါဝင်ဒီလူသားချင်းစာနာမှုအကူအညီတွေရရကိစ္စတွေဆိုရင်တော့ UN ကိုယ်စားလှယ်ကကျွန်တော်မဖြစ်မနေတွေ့ကြရမှာဆွေးနွေးကြရမှာဖြစ်ပါတယ
်ဟုတ်ကဲ့ဒါပြပါပေါ့ဆိုတော့ပြည်ရင်းအနေနဲ့ဆိုရင်ဟောဘယ်ဖွဲ့စည်းတွေလူပုဂ္ဂိုလ်
အခြေရင်းအနေနဲ့ကတော့ကျွန်တော်တို့ကတော့အခုကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံရေးတိုးတက်ဖြစ်ထွန်းမှုပေါ့နော်နိုင်ငံရေးတိုးတက်ဖြစ်ထွန်းမှုအပေါ်မှာမူတည်ပြီးတော့ကျွန်တော်တို့အဆင့်လိုက်ဆောင်ရွက်သွားအောင်မှာဖြစ်ပါတယ်။ဟိုကျွန်တော်တို့ပြောတဲ့ဆွေးနွေးလမ်းကြောင်းဆိုတော့စိတ်ဝင်စားတဲ့လူရှိတယ်၊စိတ်ဝင်စားတဲ့လူတွေရှိမယ်။အဲ့တော့အထူးအဖြစ်တော့ခုလောလတ်မှာကျွန်တော်တို့နိုင်ငံရေးပါတီတွေ၊အရက်ဖက်လူမှုအဖွဲ့အစည်းတွေ၊ပညာရှင်တွေဒီကျွန်တော်တက်ဆိုင်တဲ့ stakeholder တွေကိုကျွန်တော်ဆွေးနွေးသွားဖို့ပါ။အဲ့မှာအဲ့ဒီကမှတစ်ဆင့်ပေါ့။လိုချင်တဲ့လူတွေနဲ့ကျွန်တော်ဆက်ပြီးတော့
နည်းနိုင်ဆွေးနွေးသွားဖို့ဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ပြည်တွင်းအနေနဲ့ဟလာကြီးစက်ဆွေးနွေးဖို့ရည်ရထားတဲ့အထက်မှာလက်ရှိအာဏာသိမ်းယူထားတဲ့စစ်ကောင်စီရောပေါ်လာပါသလားခင်ဗျာ
ဟုတ်ကဲ့အဲ့ဒါကတော့ကျွန်တော်တို့အနေနဲ့ကတော့ဒီစစ်ကောင်စီပါဝင်ရေးနဲ့ပတ်သက်ရတော့ဒါစစ်ကောင်စီရဲ့အပြုအမူအခြေအနေအနေထားတွေနဲ့အဲဒါစစ်ကောင်စီရဲ့ဒီသဘောထားပုံမှာလည်းဒါမှုတည်ပါတယ်အဲကျွန်တော်တို့အနေနဲ့ကတော့ဒီလိုသက်ဆိုင်သူတွေလို့ဆွေးနွေးကြတဲ့အခါမှာဒီလက်ရှိနိုင်ငံရေးဖြစ်ပေါ်တိုးတက်မှုတွေအစင်းလိုက်ဆင်းလိုက်ဖြစ်ပေါ်တိုးတက်မှုတွေမှာအခြေခံပြီးတော့ကျွန်တော်တို့ဆောင်ရွက်သွားမယ်နောက်တစ်ခါဒီကျွန်တော်သက်ဆိုင်သူပါဝင်ရမယ်သူဆိုတဲ့ဟာကိုဆွေးနွေးတဲ့အခါမှာလည်းပဲကျွန်တော်တို့ PPSD နေရပဲဆုံးဖြတ်တာမျိုးမဟုတ်ဘဲနဲ့အားလုံးညှိနှိုင်းမှုနဲ့ဆောင်ရွက်သွားမှာဖြစ်ပါတ
ယ်ဟုတ်ကဲ့ခင်ဗျာဒီ PPSD ဆိုတာကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးစာချုပ် NCA မှာလက်မှတ်ရေးထိုးထားတဲ့ EO လို့ဒုက္ခခေါ်တဲ့တိုင်းသားလူမျိုးစုတနက်ကိုင်အဖွဲ့အစည်းတွေစုဖွဲ့ထားတဲ့အဖွဲ့ပေါ့နော်အာမေအဖွဲ့ပေါ့ဆိုတော့ PPSD အနေနဲ့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေအောက်မှာဒီ NCA စာချုပ်လမ်းကြောင်းအတိုင်းဆက်ပြီးတော့သွားနိုင်အောင်မယ်လို့ယူဆထားပါသလားတခြားလမ်းကြောင်းကိုရွေးချယ်စဉ်းစားနေပါ
NCA ကတော့ဒီကိစ္စနဲ့ပတ်သက်ရင်လည်းပေါ့လေကျွန်တော်တို့ကဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပယ်ဖျက်လိုက်ပြီးတဲ့ကြောင့်မို့လို့ဒါ NCA လည်းပယ်ဖျက်သွားပြီဆိုတော့အမြင်မျိုးနဲ့ဆွေးနွေးတာတွေလည်းရှိပါတယ်။အဲဒီနေ့တူပဲဒီ NCA နဲ့ပတ်သက်ပြီးအမျိုးမျိုးပေါ့လေယူဆအမြင်မျိုးတွေဆွေးနွေးနေကြတာရှိပါတယ်။အဲ NCA ကလည်းပဲဒီစစ်ကောင်စီကဒီအာဏာသိမ်းလိုက်တာဟာတကယ်တော့ကျွန်တော်တက်မတော်အနေနဲ့ NCA မှာပါတဲ့ပါတာတစ်ခုဖြစ်တဲ့တက်မတော်အနေနဲ့ကဒါ NCA စာချုပ်ကိုချိုးဖောက်လိုက်တာဖြစ်ပါတယ်။အဲ့တော့ထိုနည်းတူပဲတက်မတော်အနေနဲ့ငြင်းငြင်းယုံလို့လာကြောင်းလည်းပြတာရောက်ပါရောက်သွားခဲ့ပါတယ်ဆိုတော့အခုကျွန်တော်တို့အနေနဲ့ကတော့ဒီ NCA လမ်းကြောင်းအတိုင်းပွားဆွေးနွေးဖို့ဆိုတဲ့ကိစ္စမှာစစ်ကောင်စီနဲ့နိုင်ငံရေးဆွေးနွေးမှုရပ်ဆိုင်တာပဲဆိုတာကအဲ့ဒီ NCA ပြဋ္ဌာန်းချက်မူပေါင်းတွေကနိုင်ငံရေးဆွေးနွေးမှုတွေကျွန်တော်ရပ်ဆိုင်တာဖြစ်ပါတယ်မှာ JICN စီဝေးလို့ UPDJC စီဝေးလို့မျိုးတွေကိုကျွန်တော်တို့ဒါကျင်းပမှာမဟုတ်ဘူး21ရာစုပြည်လုံးလို့မျိုးတွေဒီလိုဆွေးနွေးမှုတွေကိုကျွန်တော်ဒါတွေကိုရပ်ဆိုင်တာပါ
တ
နည်းအဖြစ်ပြောရမယ်ဆိုရင်တော့ဒီစစ်ကောင်စီရဲ့အာဏာသိမ်းမှုကြောင့်ကျွန်တော်တို့ဒီနိုင်ငံ NCA မူပေါင်းတဲ့နိုင်ငံရေးဆွေးနွေးမှုတွေတနည်းအဖြစ်ပြောရင်တော့ NCA လမ်းကြောင်းအတိုင်းအတိအကျသွားဖို့ဆိုတာကတော့ကျွန်တော်အမှန်ခက်ခဲသွားပြီဖြစ်ပါတယ
်ဟုတ်ကဲ့
အတိုးတော်လည်းပဲကျွန်တော်တို့အနေနဲ့ဟုတ်ကဲ့ကျွန်တော်တို့အနေနဲ့ကတော့ NCA ရဲ့အနှစ်သာပေါ့နော် NCA မှာရှိတဲ့အနှစ်သာကတော့ဒီနိုင်ငံရေးယဉ်ကျေးမှုအသင့်အနေနဲ့နိုင်ငံရေးပြဿနာတွေနိုင်ငံရေးနဲ့ဖြစ်ရှင်းရမယ်အဖေရယ်ပြည်တော်စုကိုထူထောင်မယ်ပြီးရင်ကျွန်တော်ဒီသူလူတွေအသက်အိုးအိမ်စီးစိမ်ကာကွယ်ရမယ်ဆိုတဲ့အခြေခံတွေကိုတော့ကျွန်တော်ဆက်လက်ရပ်တည်ပြီးဖော်ဆောင်သွားဖို့ဖြစ်ပါတ
ယ်။ဟုတ်ကဲ့ဒီနေ့မှာကျွန်တော်တစ်ခုဖြတ်ပြီးနေချင်တာကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာစစ်ကောင်စီက PPSD ကိုအစုအဖွဲ့တစ်ခုလုံးအနေနဲ့တော်တော့ကောင်းဒါမှမဟုတ် PPSD ထဲမှာရှိတဲ့အဖွဲ့ဝင်တစ်ခုချင်းစီကိုတော်တော့ကောင်းဆက်သွယ်လာတာမျိုးဆွေးနွေးဖို့ပြောဆိုတာမျိုးများရှိပါလားခင်ဗျာ။
အဲ့ဒါအနေနဲ့နေရတော့ဒီတပွဲချင်းကိုပေါ်မှာဆက်သွယ်ညှိနှိုင်းမှုတွေပတ်သက်ရင်တော့ကျွန်တော်တို့နိုင်ငံရေးဆွေးနွေးမှုအနေနဲ့တွေးဆုံကြတာဆွေးနွေးကြတာမျိုးကတော့ PPSC အနေနဲ့ရောတပွဲချင်းအနေနဲ့တော့မရှိပါဘူး။သို့တော်လည်းမိမိတို့တပွဲအရင်ကျွန်တော်တို့ဒီ NCA ပေါ့နော် NCA လက်မှတ်မရေးထိုးခင်မှာကျွန်တော်ချုပ်ဆိုတာတပွဲချင်းချုပ်ဆိုတာတဲ့ပြည်နယ်အဆင့်အပြစ်ခတ်ရေးဆေးစာချုပ်တွေရှိတယ်ပြည်တော်စုအဆင့်အပြစ်ခတ်ရေးဆေးစာချုပ်တွေရှိတယ်အဲ့ဒီစာချုပ်တွေအရတပွဲချင်းလွတ်လပ်ခွင့်နဲ့တွေးဆုံတာတွေကတော့ရှိနိုင်ပါတယ်။သို့တော်လည်းပဲကျွန်တော်တို့ PPSC တစ်ခုလုံးနေနေဖြစ်စေတပွဲချင်းနေနေဖြစ်စေဒီ NCA အခြေခံပြီးတော့နိုင်ငံရေးဆွေးနွေးတဲ့သဘောထားနိုင်ငံရေးဆွေးနွေးမှုတွေကမရှိဘူး။အလို့သဘောလည်းမရှိသလိုတရားဝင်ဆွေးနွေးမှုတွေလည်းကျွန်တော်တို့မရှိပါဘူး။တရားဝင်သဘောတူထားတာလည်းမရှိပါဘူး
။ဟုတ်ကဲ့။တကယ်ယူနေရဆက်သွယ်လာမယ်ဆိုရင်တော့ဘယ်လိုများသဘောထားမလဲဗျာ
။အခုလက်ရှိမှာတော့ကျွန်တော်တို့ဒါစစ်ကောင်စီကဒီလိုအာဏာသိမ်းလိုက်တာဟာကျွန်တော်တို့နိုင်ငံရေးပြဿနာကိုအင်အားသုံးဖြည့်ရှင်းတာဖြစ်တဲ့အတွက်ဒါကိုကျွန်တော်တို့ဆန့်ကျင်တယ်ကန့်ကွက်တယ်အဲ့တော့တနည်းအားဖြင့်ပြောရင်လည်းဒါစစ်ကောင်စီရဲ့ဖြစ်တည်မှုကိုကျွန်တော်တို့အတိမတ်ပြုပေါ်ရမှာခက်ခဲတယ်။ကြောင်းမလို့ဒီစစ်ကောင်စီကဒါကမ်းလှမ်းလာမယ်ဆိုရင်တော့ဒါကျွန်တော် PPSC အတွင်းတော့ဆွေးနွေးရမှာပေါ့လေ။တိုးတော်လည်းအခြေခံမူအားဖြင့်တော့ကျွန်တော်တို့ဒီ NCA ပုံပေါ်လေးကနိုင်ငံရေးဆွေးနွေးမှုကိုကျွန်တော်ရပ်ဆိုင်ထားပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဒီနေ့လက်ရှိအချိန်ဒီပေါ်မှာ PPSC ရဲ့သဘောထားလေးကျွန်တော်တခုလည်းလိုက်ချင်ပါတယ်။လက်ရှိကပြည်တွင်းမှာလည်းကိုမျိုးတို့လည်းကြာတိထားတဲ့အတိုင်းဟလာပြန်လန်းတိုက်ခိုက်ကြတာတွေရှိနေတယ်။အချိန်ထဲမှာပဲဒီစစ်ကောင်စီရဲ့စစ်တပ်တရင်ပေးဟလာဒလန်းဆိုပြီးတော့ဆွဆွဲပြီးတော့တက်ဖြတ်တာတွေကလည်းပဲနေ့စဉ်လိုမျိုးကျွန်တော်တို့ကြားနေရတယ်ဟလာပေါက်ကွဲတာတွေတိုက်ခိုက်တာတွေရှိနေတယ်။ဒီအချိန်တွေပေါ်မှာ PPSC ကဘယ်လိုမြင်သဘောထားရှိပါသလဲခင်ဗျာ
။အဲ့ဒီကိစ္စရပ်ဒီပေါ်မှာတော့ကျွန်တော်တို့အထူးစိတ်မကောင်းဖြစ်ရတာပါပဲ။ တို့ဒီပုံမှာပေါ့နော်ကျွန်တော်တို့နေတဲ့အတရားတွေအမှန်စိတ်မကောင်းဖြစ်ရပါတယ်။တနည်းအားဖြင့်ပြောရရင်လည်းစစ်ကောင်စီကလည်းပြည်သူလူထုကိုရန်သူလို့တတ်မှတ်ပြီးတော့မှစစ်ခင်းနေတဲ့အခါကျတော့ပြည်သူလူထုအချင်းချင်းအကြာမှာလည်းမယုံသားငါမှုတွေကဒါဒီနေ့တခြားဒီလိုများလာတယ်။ဒါကြောင့်မို့လို့လည်းကျွန်တော်တို့အနေနဲ့ကဒီ PPS ရဲ့သဘောတော်ထုတ်ပြန်တဲ့အခါမှာတော့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ရဲ့တိုင်းပြည်ဟာတိုင်းပြည်ကြဆုံပစ္စည်းခံကိုဥတည်နေပြီ။တိုင်းပြည်ကြဆုံပစ္စည်းရေးလမ်းကြောင်းပေါ်ရောက်နေပြီဆိုတော့ကျွန်တော်ထုတ်ပြန်ခဲ့ပါတယ်။အဲဒီကြောင့်လည်းကျွန်တော်ဒီလိုဆွေးနွေးဖြည့်ရှင်းနိုင်ရေးကိုကျွန်တော်ကြိုးပမ်းဆောင်ရွက်တာဖြစ်ပါတယ်။အဲ့တော့ဒီလိုတော်လှန်ရေးတွေကလက်နက်ကင်တော်လှန်ရေးတွေကဘယ်အခါမှပေါ်ပေါက်ခဲ့တယ်လဲဆိုရင်ကျွန်တော်ဒမိုစီစိတ်တုံတဲ့ကာလဒမိုစီမိုးမောင်ကြတဲ့ကာလမှာပေါ်ပေါက်ခဲ့တာဖြစ်ပါတယ်။ကျွန်တော်တိုင်းမှာလက်နက်ကင်တော်လှန်ရေးတွေပေါ်ပေါက်ခဲ့တယ်ဆိုတာကတနက်ကင်ရင်လို့မဟုတ်ဘူး။ဒမိုအဲ့ဒီကာလဒမိုစီမိုးမောင်ကြခဲ့လို့တနည်းအားဖြင့်ပြောရရင်ကျွန်တော်တို့ပါဇက်နဲ့ဖြည့်ရှင်ခွင့်မရလို့ဒါတနက်နဲ့ဖြည့်ရှင်ခဲ့ကြတာလက်နဲ့ဖြည့်ရှင်ခဲ့ကြတာဖြစ်ပါတယ်ဒီနေ့စစ်ကောင်စီကတော့ကျွန်တော်တိုင်းပြည်မှာဒမိုစီမိုးမောင်ကြအောင်လုပ်ထားတယ်အဲဒမိုစီစိတ်တုံးအောင်လုပ်ထားတဲ့အခါမှာဒီလိုဖြစ်ရတယ်ပေါ်ပေါက်လာတယ်ပေါ်ပါတော့ကျွန်တော်အမှန်စိတ်မကောင်းပါဘူးသို့တော့ဘယ်သူပဲဖြစ်ဖြစ်ဒီလိုကျူးလွန်မှုတွေနဲ့ပတ်သက်ရင်တော့တောင်းယူကြမှာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာအခုဆိုရင်ဟောစစ်တကအနာသိမ်းလိုက်ပြီးတဲ့နောက်ပိုင်းမှာဒီတော့ရောဇုရတော်ကုစားပြုကော်မတီစီက PH ဆိုတာပေါ်လာတယ်ဒါကြာကလာလူသားညီညွတ်ရေးဆိုတဲ့ NUG ဆိုတာပေါ်လာတယ်ဒီ CRPH NUG ဆိုတဲ့ဒီစစ်တပ်အနာတင်းပြီးနောက်ပိုင်းပေါ်လာတဲ့ဒီလိုဖွဲ့စည်းတွေနဲ့ပတ်သက်လို့ရောဒီ PPST အနေနဲ့ကဆက်ဆံရေးဘယ်လိုများရှိပါသလဲပြောရရင်တော့ PPST နဲ့ NUG ကြားဆက်ဆံရေးဘယ်လိုအခြေအနေရှိပါသလဲဘယ်လိုဆက်ဆံရေးမျိုးလို့ကျွန်တော်တို့နားလည်လို့ရပါမယ်ခင်ဗျာ
အပေါ်မှာရှိကျွန်တော်ပြောချင်တာကတော့အခု NC နဲ့ပတ်သက်ပြီးတော့ဗောလေ NCA လမ်းကြောင်းအတိုင်းသွားဖို့ရမှာခက်ခဲသွားပြီဆိုတော့မှနှစ်ချက်ရှိပါတယ်တစ်ချက်ကတော့ဒီစစ်ကောင်စီကဒီ NC နဲ့ပတ်သက်အာဏာသိမ်းလိုက်တဲ့အပေါ်မှာကျွန်တော်တို့ဒီ NCA လမ်းကြောင်းအတိုင်းသွားဖို့ရမှာခက်ခဲအများကြီးဖြစ်သွားပြီနောက်တစ်ခုကဒီနေ့ဒီပေါ်ထွန်းလာတဲ့နိုင်ငံရေးအခင်းအကျင်းအစ်စ်မှာဗောနော် stakeholder အစ်စ်တွေကလည်းပေါ်ထွန်းလာတာဖြစ်ပါတယ်အခုဒီ CRPH လို NUG တို့လို့ဒီ stakeholder အစ်စ်တွေကပေါ်ထွန်းလာတာဖြစ်ပါတယ်အဲ့တော့ဒီဟာနဲ့ပတ်သက်ရင်တော့ကျွန်တော်တို့ဒီလွန်ခဲ့တဲ့ April 28ရက်နေ့လို့မှာကျွန်တော်တို့ PPSC ကနေပြီးတော့ဒီထုတ်ပြန်ကြေညာခဲ့တာရှိပါတယ်။အဲ့ဒီမှာထုတ်ပြန်ကြေညာချက်တွေမှာပါပါလဲဆိုရင် PPSC က CRPH အပေါ်မှာကျွန်တော်ဆက်ဆက်ညှိနှိုင်းပံ့ပိုးခြင်းတွေကိုအစုအဖွဲ့လိုက်တော့လည်းကောင်းတဖွဲ့ချင်းလိုက်တော့လည်းကောင်းဆက်လက်ဆောင်ရွက်သွားမှာဆိုတော့ကျွန်တော်တရားဝင်ထုတ်ပြန်ခဲ့ပြီးဖြစ်ပါတယ်။အဲ Tony Duwei ကြီးရဲ့မျိုးသားညီညွတ်ရေးအစိုးရ NUG ကိုစုဖွဲ့နိုင်ခြင်းဟာ Federal ပြည်တော်စုဂျိုးပန်းတိဆောက်ရေးရမှာတိုးတက်မှုအဆင့်တရကိုတက်လှမ်းနိုင်ခြင်းဖြစ်တယ်လို့ရှုမြင်ကြအောင်နဲ့အဲ့ဒါကိုကျွန်တော်တို့ဒီအမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းနိုင်ခြင်းကိုကြိုးဆိုကြအောင်လည်းပဲကျွန်တော်တို့ကထုတ်ပြန်ခဲ့ပြီးဖြစ်ပါတယ်။ဒါကြောင့်မို့လို့ကျွန်တော်တို့လည်းဒီနေ့တိုင်းပြည်ရဲ့လိုအပ်ချက်အရာပေါ်ပေါက်လာတဲ့ဖြစ်စဉ်တွေပေါ်မှာကျွန်တော်တို့ဒါကိုကြိုးဆိုတယ်။အဲ့တော့ဒီဖြစ်စဉ်တွေပတ်သက်ပြီးတော့လည်းကျွန်တော်တို့မိမိတို့ရဲ့ဒီတဖွဲ့ချင်းလိုက်တော့လည်းကောင်းအစုဖွဲ့လိုက်တော့လည်းကောင်းချမှတ်ထားတဲ့မှုတွေနဲ့ပေါ့လေ။အဲကျွန်တော်တို့ဟိုပံ့ပိုးကူညီဆောင်ရွက်မှုတွေကိုတော့ဆောင်ရွက်ကြပါတယ်။သို့တော့ဆောင်ရွက်နိုင်တဲ့တဖွဲ့ချင်းရဲ့အခြေအနေနေသားတွေကတော့ဒီဂရီတော့မတူကြဘူး။
ဟုတ်ပါတယ်။ဟုတ်ကဲ့ပါ။ဟုတ်ကဲ့ပါခင်ဗျာ။အခုလိုမြန်မြန်ချက်တွေဖြည့်ဆို့ပေးတဲ့အတွက်ဒီပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ကလည်းဗီဒီယိုနဲ့ကိုကျော်သိန်းကိုဒီပဲကျေးဇူးတင်ပါတယ်။ကျွန်တော်ပြည်သူလူထုကိုခုလိုရှင်းလင်းတင်ပြခွင့်ရတာလို့ကျွန်တော်တို့ဒီပဲကျေးဇူးတင်ပါတ
ယ်။ဟုတ်ကဲ့ပါခင်ဗျာ
။ကိုကျော်ကျော်သိန်းတင်ဆက်တဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်မှာရှင် PPSD ပြောခွင့်ရခွန်မြင့်ထွန်းကိုဆက်သွယ်မေးမြန်းခဲ့တာပါ။အခုတော့မဆုမြတ်မွန်တင်ဆက်နေတဲ့ကဘာတလွားခီးသွွားအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါ။အမေရိကန်ပြည်ထောင်စုရဲ့သမ္မတအင်ဖြူတော်မှာခရစ်စမတ်ပွဲတော်အတွက်အခန်းတစ်ခုကျင်းစီမှာဘလို့ရင်ထဲကလက်ဆောင်တွေနဲ့အလှဆင်ထားသလဲဆိုတာမဆုမြတ်မွန်နဲ့အတူတွားကြည့်ကြရအောင်ပါရှင်။
အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကသမ္မတအင်ဖြူတော်မှာခရစ်စမတ်ပွဲတော်အတွက်ပြင်ဆင်ထားတာတွေကိုအများပြည်သူမြင်နိုင်အောင်လို့နှစ်ဆင်ပြသလေးရှိပါတယ်။သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကတော်ဒေါက်တာဂျီလ်ဘိုင်ဒန်တို့မိသားစုကသူတို့မိသားစုအင်ဖြူတော်မှာပထမဆုံးဆင်နွှဲမဲ့ခရစ်စမတ်ပွဲတော်ကို Gift from the Heart ရင်ထဲကပေးတဲ့လက်ဆောင်အဖြစ်ပေါ်လွင်အောင်ပြင်ဆင်ထားတယ်လို့ပြောကြားခဲ့ပါတယ်။ကတ်ယောဂါဘီကျုံးနေတဲ့2021ခုနှစ်အတွင်းအမေရိကန်ပြည်သူတွေတယောက်ပေါ်တယောက်ကျင်လာစိတ်၊ကုညီစိတ်တွေနဲ့ဖိမခဲ့ကြတာကသူတို့ရဲ့စိတ်နှလုံးကိုကြည်နူးစေခဲ့တာကြောင့်ဒီလိုချစ်ခင်စူးစီးညီညွတ်မှုတွေထင်ဟပ်အောင်လို့အင်ဂျီရိုရဲ့အခန်းတိုင်းကိုအလှဆင်ထားတယ်လို့သမ္မတနဲ့သမ္မတကတော်တို့ကပြောကြားခဲ့ပါတယ်။
အင်ဗျူရောအတွင်းအပြင်မှာ Christmas တစ်ပင်ပေါင်း42ပင်အပါအဝင် Christmas အထည်အမှတ်အပြင်အစင်တွေကို Washington, Maryland, Virginia ပြည်နယ်ကလှူအပ်ပေးတရားကျော်ကဝိုင်းဝန်းကူညီအလှဆင်ပေးခဲ့ကြတာဖြစ်ပါတယ်။ American တွေလှိုက်လိုက်လဲလဲတံပိုးထားတဲ့ဘာသာတရားမိသားစုရင်းနှီးချစ်ခင်မှုစီလုံးညီညွတ်မှုကျေးဇူးတည်တတ်မှုငြိမ်းချမ်းမှုစတဲ့အချက်တွေအလုံးကအမေရိကန်ပြည်ထောင်စုအဖြစ်စူးစိထားတဲ့ရင်ထဲကလာတဲ့လက်ဆောင်တွေဖြစ်တယ်လို့ Christmas အတွက်အင်ဂျူရော်တွေကအပြင်အစင်တွေကိုမိတ်ဆက်ပြသတဲ့ပွဲမှာသမ္မတကတော်ဒေါက်တာဂျီလ်ဘိုင်ဒန်ကပြောကြားခဲ့ပါတယ
် For all of our differences we are united by what really mattersLike points on a scale.
ဒီလိုမှမတူညီတဲ့နှားရည်ကိုညှို့ပြနေတဲ့ထိပ်ဖြားအစွန်းလေးတွေရှိနေတယ်လို့ပါပဲ။ကျမတို့အားလုံးမှာမတူကွဲပြားမှုတွေရှိကြပြီမဲ့လို့အရေးကြီးတဲ့ကိစ္စတွေကြောင့်စုစည်းရည်ရွယ်ကြရင်လေ။ဒီနေ့ကနေလှိုက်လှိုက်လေးလေးစီးလုံးနေကြတာပါ။ဒါကြောင့်ဒီနေ့မှာကျမကအင်ဂျူရောရဲ့အခန်းတိုင်းမှာဒီချက်ကိုထိခတ်နေနေချင်တာပါ။အရှိပဲအချမ်းကအစ်စွင်းအဆောင်မှာဆိုရင်ဒီနေ့ကလာတဲ့လက်ဆောင်တွေကိုပေါ်နေအောင်ပြင်ဆင်ထားပါလေ။တဲ့ယောဂကြီးကြောင့်အပေါင်ဖုံးနေတဲ့အချိန်မှာကျမတို့အတွက်ပျော်လင့်ချက်အလင်းရောင်ပေးကြတဲ့ဆရာဝန်တွေတူနာပြုတ်ရဲ့အပါအဝင်ရှေ့တန်းကနေရင်ဆိုင်ပေးကြသူအားလုံးရဲ့လုပ်ရက်တွေကိုကျေပြန်လေးတွေနဲ့ပုံဖော်ဂုဏ်ပြုထားတာလေ
East Wing အဆောင်ဟောဂမ်မကြီးစီတွားရလက်တလျှောက်ဂျိုးဖြူငှက်တွေကျေပြန်တွေကိုအလှဆင်ထားတာမြင်တွေ့ရနိုင်ပါတယ် Christmas ပွဲတော်မှာမပါမဖြစ်ဂျင်းတန်တင်းတင်းမုန်းတွေနဲ့လှုပ်ထားတဲ့အေယာမဂျင်ဂျာဘရက်ဟောက်စ်အိမ်တွေကိုလည်းတူနာပြုတ်တွေဆရာဝန်တွေရဲတပ်ဖွဲ့ဝင်တွေမိသက်တပ်ဖွဲ့ဝင်တွေ၊ကျောင်းဆရာဆရာသားတွေ၊စားတိုင်းဝန်ထမ်းတွေ၊စားတောက်ကုံအယောင်ဆိုင်အလုပ်သမားတွေ၊ကိုတောင်ရုပ်အလုပ်သမားတွေအားလုံးကိုဂုဏ်ပြုပြီးတော့လှုပ်ထားပါတယ်။ကာယောဂါဖြစ်နေချင်းအများပြည်သူတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနေတဲ့သူတို့ရဲ့ဝန်ဆောင်မှုတွေကိုကျေးဇူးတင်ဂုဏ်ပြုထားတာဖြစ်ပါတယ်။အခုလိုအင်ဂျူရောတစ်ခုလုံးကိုအလှဆင်ထားတဲ့အထက်မှအထူးခြားဆုံးကတော့အင်ဂျူရောရဲ့တရားဝင် Christmas တစ်ပင်ကြီးပါ Blue Room လို့နာမည်ပေးထားတဲ့အခန်းထဲမှာသမ္မတအိုက်ဆန်ဟာဝါလက်ထက်ထဲကတရားဝင် Christmas တစ်ပင်ကြီးကိုထားခဲ့တဲ့အစဉ်လာတိုင်း16ပေမြင့်တဲ့ Fraser Farr အမျိုးအစားတစ်ပင်ကြီးကိုဒီနှစ်လဲအလှဆင်ထားပါတယ်။ငင်းကြေးရေးဂျိုးပြုတ်ခက်ကလေးတွေက American ပြည်ထောင်စုပိုင်ပြည်နယ်နဲ့ပိုင်နယ်တွေရဲ့နာမည်တွေရေးထားတဲ့စာရန်တွေကိုတည်ဆောင်လာတဲ့ပုံစံမျိုးတစ်ပင်ကြီးပတ်လည်မှာချိတ်ဆွဲထားပါတယ်။ငြိမ်းချမ်းမှုစီးလုံးညီညွတ်မှုတဟဆာတာကြစွာနေထိုင်နေမှုတို့ကအရေးကြီးတယ်ဆိုတဲ့အဓိပ္ပာယ်ဖြစ်တယ်လို့အင်ဂျူရောကပြောပါတယ်။အခုလိုအပြင်းအထန်တွေမလုပ်ခင်တပတ်ကမှအစဉ်အလာအတိုင်းမြင်းလဲနဲ့တည်လာတဲ့ Imperial Christmas တစ်ပင်ကြီးရောက်လာတာဖြစ်ပါတယ်။မြောက် Carolina ပြည်နယ်စိုက်ခင်တစ်ခုကနေပေးပို့လိုက်တဲ့တစ်ပင်ကြီးကိုထုံးစံအတိုင်းသမ္မတကတော်က Imperial ship မှာလက်ခံယူခဲ့ပါတယ်။အခုလို Imperial ကို Christmas အလှဆင်ဖို့တစ်ပင်ကြီးရောက်လာတာကပွဲတော်အတွက်ပြင်ဆင်မှုတွေလုပ်တော့မယ်ဆိုတာအချက်ပြလိုက်တာလည်းဖြစ်ပါတယ်။တစ်ပင်ကြီးရောက်လာပြီးတည်င်းတစ်ပတ်အတွင်းမှာပဲအင်ဂျူရောတစ်ခုလုံးကို Christmas အငွေ့အသက်တွေနဲ့အလှဆင်ပြင်ဆင်ပြောင်းလဲလိုက်တာဖြစ်ပါတယ်။ဆင်မူရန်တွေအပါအဝင် American ပြည်သူတွေအတွက်အကျိုးပြုနေကြသူတွေကိုဂုဏ်ပြုပြင်ဆင်ထားတဲ့အထက်မှာ COVID ကာယောဂါကာလအတွင်း American ကျောင်းသူကျောင်းသားတွေပညာရေးမထိခိုက်အောင်သင်ကြားပေးခဲ့ကြတဲ့ဆရာဆရာမတွေကိုတော့အင်ဂျူရောရဲ့စာကြည့်ကမ်းထဲမှာဂုဏ်ပြုထားပါတယ်။ရိုးရာ Christmas တစ်ပင်အလှဆင်ပုံမျိုးမဟုတ်ပဲခတ်တောက်တောက်အယောင်ဘောလုံးတွေနဲ့အလှဆင်ထားတဲ့ Christmas တစ်ပင်ကတော့အသွေးမတူတဲ့အမေရိကန်အမှုပညာရှင်တွေနဲ့သူတို့ရဲ့ပညာကိုဂုဏ်ပြုထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဆိုတဲ့အတိုင်းမတူညီမှုတွေအလုံးစုစည်းထားတဲ့ပြည်ထောင်စုကြီးမှာညီညွတ်မှုကအခက်အခဲတွေကိုကျော်လွှားနိုင်မယ့်အဓိကတော့ချက်ဖြစ်ပါတယ်လို့သမ္မတကတော်ဒေါက်တာဂျေးလ်ဘိုင်ဒန်ကအခုလိုပြောကြားခဲ့ပါတယ်
။ There are still challenges ahead for our nation. There will be moments when the answers seem unclear.
ကျမတို့နိုင်ငံမှာစိတ်ပေါ်မှုတွေရှိနေခြင်းဖြစ်ပါတယ်။အချိန်တွေကိုရေရရမသိနိုင်သေးတဲ့အချိန်ကာလမျိုးတွေလည်းရှိနေသေးလေဖြစ်ပါတယ်။ဒါပေမဲ့ကျမတို့ကိုလမ်းပြပေးနေတဲ့အလင်းရောင်တွေရှိနေတာပါ။အဲ့ဒီအလင်းရောင်ကကောင်းနေဘောကကျေရီမဟုတ်ပါဘူး။ကျမတို့ရင်ထဲကအမှန်တရားကျမတို့ကိုပုံဖော်ပေးနေတဲ့စံတန်ဘူးကျမတို့အားလုံးစည်းလုံးနေအောင်စုစည်းပေးနေတဲ့အရာတွေရင်ထဲကလာတဲ့လက်ဆောင်တွေဖြစ်ပါတယ်။ပြမှာဘလောက်ပဲအမှောင်ဖုံးနေပါစေကျမတို့ဘယ်တော့မှလမ်းပြောက်သွားမှာမဟုတ်ပါဘူးဒီလိုရင်ထဲကလက်ဆောင်တွေကိုမျှဝေပေးနေတဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျမတို့မိသားစုကလည်း Merry Christmas နဲ့ပျော်ရွှင်စရာအားလည်းရဲ့ပြီးပိုင်ဆိုင်ပါစေလို့ဆုတောင်းပေးလိုက်ပါတယ်အားလုံးကိုမေတ္တာပို့တာလိုက်ပါတယ်ကျေးဇူးလေးအထူးတင်ပါတယ်ရှင
်အခုလို November 29ရက်နေ့တုန်းက Christmas အတွက်အင်ဂျူရော်ရဲကအလှဆင်ထားပုံတွေကိုမိတ်ဆက်တဲ့ပွဲမှာသမ္မတကတော်ဒေါက်တာဂျီလ်ဘိုင်ဒန်ကမူလာရန်ကျောင်းသူကျောင်းသားလေးတွေအတွက်ဖျော်ဖြေပွဲကိုလည်းလှုပ်ပေးခဲ့ပါတယ်။အမေရိကန်ကအများပြည်သူအသံထွင်ဌာန PBS ရုပ်သံကနေထုတ်လွှင့်ပြသနေတဲ့ပ ညာပေးကတ်တန်တွေကဆက်ကောင်လေးတွေနဲ့အတူတဘာဝနဲ့တဘာဝတော်ရိုင်းတရိတ်ဆန်တွေကိုကလေးတွေစိတ်ဝင်စားလာအောင်လို့ကတ်တန်နဲ့ပုံဖော်ထားတဲ့ World Correct ကတ်တန်ဇာလန်တွေကဆက်ကောင်မာတင်နဲ့ Chris Correct ကြီးအကူကသမရကတော်ကိုကလေးတွေနဲ့မိတ်ဆက်ပေးခဲ့ပါတယ်
။ Hello! Hi! Hello! How are you?
အင်ဂျီရောကိုဖိတ်ကြားခံရတဲ့ Maryland ပြည်နယ်မူလာရန်ကျောင်းတစ်ခုကကျောင်းသူကျောင်းသားလေးတွေကိုတမရကတော်ကသူ့ရဲ့မြင်းမလေး Natalie နဲ့အတူရေးထားတဲ့ပုံမြင်စာအုပ်ကိုလည်းဖတ်ပြခဲ့ပါတယ်။ခြေတန်းထွက်နေကြတဲ့ American စစ်မှုရန်မိခင်ဖခင်တွေကိုသူတို့ရဲ့သားသမီးတွေကလွမ်းဆွေတရားပြီးတော့လွမ်းစိတ်ကိုဘလို့ဖြည့်ဖြောက်နိုင်မလဲဆိုတဲ့အကြောင်းရေးသားထားတဲ့ပုံမြင်လေးဖြစ်ပါတယ်
။ People will pray for all of them. A girl behind her is also looking at the name.Natalie wonders, is her daddy or mommy?
အခုလိုသမရကတော်ကကလေးတွေကိုပုံပြင်ဖတ်ပြတဲ့အစီအစဉ်အပြင်အင်ဂျီရောမှာလုပ်ခဲ့တဲ့ပွဲမှာကလေးတွေအတွက်ရုပ်သေးပြပွဲနဲ့ဖျော်ဖြေခဲ့သလို Christmas Day သချင်းတွေအတူတူဆိုတဲ့အစီအစဉ်တွေကိုလည်းလုပ်ပေးခဲ့ပါတယ်။အင်ဂျီရောရဲ့ Christmas အလှဆင်မှုတွေကိုမိတ်ဆက်တိုင်းမှာအခုလိုကလေးတွေကိုဖျော်ဖြေတဲ့အစီအစဉ်ကိုထည့်သွင်းထားတာကအစဉ်အလာတစ်ခုလည်းဖြစ်ပါတယ်။အင်ဂျီရောမှာအထူးအဲ့တဲ့တွေကိုလက်ခံဧည့်ခံတဲ့အခါကနေနိုင်ငံတော်ညစာစားပွဲကျင်းပတဲ့အခါအထိ2022ခုနှစ် Christmas ပွဲတော်အတွက်အင်ဂျီရောတစ်ခုလုံးမှာ Christmas တစ်ပင်တွေပန်းကုန်းတွေကိုအလှဆင်ထားပါတယ်။ COVID ကရောဂါမဖြစ်ခင်အချိန်ကတော့အခုလို Christmas ပွဲတော်ကာလအပအဝင်အင်ဂျီရောတွေကိုအများပြည်သူဝင်ရောက်ကြည့်ရှုလေ့လာလို့ရပေမဲ့ကာယောဂါကြီးရှိနေသေးတာမို့အင်ဂျီရောရဲ့လှည့်လည်ပြတာတဲ့အစီအစဉ်တွေကိုရန်နာထားပါတယ်။ဒါကြောင့်အင်ဂျီရောတွေကအများပြည်သူနဲ့တက်ဆိုင်တဲ့အခန်းတိုင်းမှာသမရရဲ့မိသားစုရင်ထဲကပေးတဲ့လက်ဆောင်ပေါ်လွင်အောင်လို့တမျိုးစီအလှဆင်ထားတာကိုကိုယ်တိုင်အနီးကပ်မြင်တွေ့ခွင့်ရနိုင်ဖို့အခွင့်အလမ်းတော့ဒီနှစ်မှရနိုင်ကြမှာမဟုတ်ပါဘူးရှင်ကျွန်မစီရမ်ပါမှာမဆုမြတ်မွန်တင်ဆက်တဲ့ကဘာတလွားခီးသွွားအစီအစဉ်မှာအမေရိကန်သမရအင်ဂျီရောရဲ့ခရစ်စမတ်အလှဆင်မှုတွေကိုကြည့်ရှုနားဆင်ခဲ့ကြတာပါဗုဒ္ဓဘုရားနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီမတ်တန်ဂီထိုက်ကပြောပြမှာပါရှင
်ယူကရိန်းနဲ့စပ်အနီးမှာရုရှားအစိုးရကတပ်ဖွဲ့ရင်အားတိုးမြင့်နေတဲ့အပေါ်အမေရိကန်နဲ့ဥရောပမဟာမိတ်တွေကအကြီးအကျယ်ဆွေးနွေးနေကြတဲ့ရုရှားအနေနဲ့ယူကရိန်းကိုကျူးကျော်မယ်ဆိုပြီးတော့ပြင်းထန်တဲ့စီးပွားရေးတန်းခတ်ပိတ်ဆို့မှုနဲ့တုံ့ပြန်မယ်အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကရုရှားသမ္မတဗလာဒီမီယာပူတင်ကိုပြောဆိုခဲ့ကြောင်းအမေရိကန်သမ္မတအင်ဂျူရောကထုတ်ပြန်ပါတယ်အမေရိကန်နဲ့ရုရှားခေါင်းဆောင်နှစ်ဦးအွန်လိုင်းကထိပ်တီးတွေ့ဆုံဆွေးနွေးပွဲကနှစ်နာရီကြာမြင့်ခဲ့ပြီးအဓိကကတော့ယူကရိန်းကိစ္စကိုဆွေးနွေးခဲ့ကြတာဖြစ်ကြောင်းအမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်ကလည်းပြောဆိုထားပါတယ်ရှင်ဆော်ဒီသတင်းစာဆရာဂျမဲခါရှိုဂီဂျီကိုတက်ဖြတ်မှုမှာပါဝင်ပတ်သက်သူအဖြစ်မတင်ကာသူတယောက်ကိုပြည်သက်နိုင်ငံပါရီမြို့တော်ကချာဂျီဂေါ၄စိတ်မှာဖမ်းဆီးလိုက်ပါတယ်ဖမ်းဆီးခံရသူဟာဆော်ဒီတော်ဝင်အဆောင်တပ်ကတပ်ဖွဲ့ဝင်ဟောင်းဖြစ်တဲ့ Club at El Otavi ဆိုသူဖြစ်ကြောင်းရဲတပ်ဖွဲ့နဲ့နှိစက်တဲ့အတိုင်းဝိုင်းကပြောပါတယ်ဖန်စီခံရသူဟာပြင်းထန်ရဲတပ်ဖွဲ့ကအလို့ရှိနေသူဖြစ်ပြီး2019ခုနှစ်မှာတူရကီတရားရုံးတစ်ခုကဖမ်းဝရမ်းနဲ့အလို့ရှိနေသူတဦးဖြစ်တယ်လို့လည်းပြောပါတယ်။ဆရာနာသိမ့်မှုကိုဆန့်ကျင်တဲ့လမ်းပေါ်ထွက်ဆန္ဒပြပွဲတွေနဲ့ညအချိန်တန်ဖုံးတီဆန္ဒပြပွဲတွေအင်ကာနီကမြန်မာနိုင်ငံဒေသတချို့မှာပြန်ပြီးတော့ပေါ်ပေါက်ခဲ့ပါတယ်ရှင်
။ကျေးဇူးတင်ပါတယ်ရှင်။သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြသွားတာပါ။ဗုဒ္ဓဘုရားနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နဲ့6နာရီကနေ9နာရီအထိတင်ဆက်ခဲ့တာပါရှင်။ညပိုင်းရေဒီယိုရုပ်သံစီစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ပါ။အတန်ဖန်းအင်ဂျင်နီယာကတော့ချင်းမီကုတ်ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ဒယ်ရစ်စမစ်ပါရှင်။ဒီမှာကအင်ဂျင်နိုင်ပါ။မြန်မာပြည်သူတည်တာအားလုံး BND ရဲ့အသေးစိတ်ကနေကြင်ဝေးကြပါစေရှင်။
This program has come to you from the Voice of America, Washington.